Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2020ခုနှစ်နိုဝင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32.40-48တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်။အမေရိကန်ပြည်ထောင်စုမှာ COVID-19 အခြေအနေအရ VOA စီစဉ်တွေကိုပုံစံသစ်နဲ့ထုတ်လွှင့်ပေးနေပါတယ်။အခုရေဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုတင်ပြပေးပါမယ်ရှင်။ကျွန်မသင်္ကီးထိုက်ပါ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုသစ်တွေတိုးလာတာကြောင့်သတင်းသုံးပတ်ကြားမလို့အဖဲအိမ်ပြင်မထွက်ရညွှန်ကြားချက်သစ်ထုတ်ပြန်ထားပြီးတနင်္လာနေ့မှာစတင်တက်ရောက်ပါတယ်။ Los Angeles မှာ COVID-19 ဖြစ်ပွားမှုကပြင်းမြန်နေ့စဉ် 4,500 နဲ့9ရက်ဆက်တိုက်ဖြစ်လာရင်တားမြစ်ကန့်သတ်ချက်သစ်ထုတ်မယ်လို့အရင်ကတည်းကပြောဆိုထားတာမှာပြီးခဲ့တဲ့တောက်ကြနေ့က9ရက်ဆက်တိုက်ကူးစက်ဖြစ်ပွားမှုနှုန်းကတရက်ကိုပြင်းမြန် 4,952 ဦးရှိခဲ့ပါတယ်။အခုညင်ကြားချက်တဲ့အရာတိမ်ထဲမှာနေသူတွေမဟုတ်ရင်အပြင်မှာရောအိမ်မှာပါစူဝေးခွင့်တမ်းမြေထားပါတယ်မရှိမဖြစ်ပစ္စည်းတွေရောင်းချတဲ့ဈေးဆိုင်တွေဆက်ဖွင့်ခွင့်ပြုထားပေမဲ့ပုံမှန်လက်ခံတဲ့ဈေးဝယ်သူအရေအတွက်ကိုထပ်ဝယ်လျှော့ချလက်ခံရမှာဖြစ်ပါတယ်အားလိုက်ရဲ့ဈေးဝယ်ရာသီတွင်ဖွင့်ခွင့်ဆက်ပေးထားပေမဲ့တခြားလက်နေဆိုင်တွေကတော့ပုံမှန်ဖောက်တဲ့အဝင်ရဲ့20ရာခိုင်နှုန်းထိလျှော့ချလက်ခံရမှာဖြစ်ပါတယ်အားလိုက်ရဲ့ကာလအတွင်းမှာCOVID-19 ဖြစ်ပွားမှုတက်ကပုံမှန်ထက်ရောလာနိုင်ခြေရှိပေမဲ့ဒီရေတွက်ကအမေရိကန်ရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအခြေအနေမှန်ကိုထင်ရှားမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကပြောဆိုထားပါတယ်။ John Hopkins တက္ကသိုလ်ရဲ့စီးရင်တွေအရအမေရိကန်မှာစနေနေ့အထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ73သန်းကျော်ရှိသွားပြီလို့ဖော်ပြထားပြီးကမ္ဘာမှာကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မှာစနေနေ့ကကိုဗစ် -19 အရေးအသွားလာကန့်သတ်တမ်းမြစ်ချက်တွေနဲ့ကာကွယ်ဆေးထိုးရေးကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ကလူပေါင်း60ကျော်ဖမ်းဆီးခဲ့ပါတယ်။ဖမ်းခံရတဲ့အရေးအတွက်ထပ်တိုးနိုင်တယ်လို့လည်းရဲအဖွဲ့ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ဆိုင်ရာတမ်းမြစ်ကန့်သတ်ချက်တွေကိုဖောက်ပြန်မှုအပါအဝင်တခြားဆွဲချက်တွေနဲ့ပါဖမ်းဆီးတာလို့လည်းရဲအဖွဲ့ကပြောပါတယ်။အင်္ဂလန်မှာလက်ရှိချမှတ်ထားတဲ့အသွားလာကန့်သတ်တမ်းမြစ်ချက်ကဒီဇင်ဘာလ2ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်။ We're sick and tired of being abused. We're sick and tired. ကိုရိုနာဗိုင်းရပ်စ်အရတမ်းမြစ်ကန့်သတ်ချက်တွေဟာမတရားဖိနှိပ်ချဲလဲနေတာဖြစ်ပြီးစိုးရိမ်ကြောင်ချစိတ်နဲ့ညင်နေရတာတွေကိုစိတ်ကုန်နေပြီလို့ဆန္ဒပြသူတဦးပြောသွားတာပါ။ဆန္ဒပြသူ300နဲ့400ကျားရှိမယ်လို့လည်းရဲတပ်ဖွဲ့ကခန့်မှန်းပါတယ်။ကမ္ဘာမှာ COVID-19 ဖြစ်ပွားမှုဒုတိယအဆိုးဆုံးဖြစ်တဲ့ဥရောပမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူဟာစနေနေ့မှာ4သိန်းကျော်ကိုရောက်ရှိခဲ့ပါတယ်။အီရန်အစိုးရရဲ့ဖျက်သိမ်းထားတဲ့စစ်တပ်နျူကလ িয়ার အစီအစဉ်နဲ့ဆက်နွယ်တဲ့သိပ္ပံပညာရှင်အသက်ခံရမှုရဲ့နောက်ကွယ်ကစီးဆင်းသူတွေကိုပြက်ပြက်သားသားပြစ်ဒဏ်ခတ်ဖို့အီရန်ဘာသာရေးကောင်ဆောင်အယာတိုလာအလီခါမီနီကစနေနေ့မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကသိပ္ပံပညာရှင်Motion Factory ဇာတ်တက်ဖြတ်ခရမှုအတွက် Israel ကိုအပြစ်ဖို့ထားပါတယ်။ Iran ဆိုရရဲ့ Nuclear အစီအစဉ်ပေါ်တင်မာမှုတွေကြာပြီးခဲ့တဲ့10နှစ်တုန်းကလည်း Iran သိပ္ပံပညာရှင်တွေကိုတက်ဖြတ်တယ်လို့တန်တရားရှိခံထားရတဲ့ Israel ဘက်ကတော့မှတ်ချက်ပြီးပြောဆိုမှုမရှိသေးပါဘူး။ပြီးခဲ့တဲ့တောက်ချာနေ့တိုက်ခိုက်မှုကစစ်တပ်ပုံစံ6မြောင်းတိုက်ခိုက်မှုဖြစ်တဲ့အသေးချအကွက်ချစီစဉ်ထားတဲ့လက္ခဏာတွေတွေ့ရပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်အမေရိကန်နဲ့အီရန်ကြားဆက်ဆံရေးအဆင်မပြေဖြစ်နေခြင်းအခုလိုအီရန်သိပ္ပံပညာရှင်တဦးတပ်ဖြတ်ခံရမှုဟာဆိုရင်တင်းမာမှုထပ်ဖြစ်လာနိုင်တဲ့ချင်းချောက်မှုလည်းဖြစ်ပါတယ်။သမ္မတထရန့်နှုတ်ထွက်ထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုပြန်လည်ပါဝင်နိုင်တယ်ဆိုတဲ့သဘောမျိုးအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဘက်ကပြောဆိုထားခြင်းလည်းဖြစ်ပါတယ်။အမေရိကန်စစ်ထနာချုပ်ပန်တဂွန်ကတော့ USS Nimitz လေယာဉ်တင်သင်္ဘောကိုအရှေ့အလယ်ပိုင်းကိုလွှတ်ထားကြောင်းစနေနေ့အစောပိုင်းမှာပြောပါတယ်။ Ethiopia နိုင်ငံ Tigray ဒေသရဲ့မြို့တော် Mekelle ကိုပြည်ထောင်စုအစိုးရတပ်ဖွဲ့တွေကအပြည့်အဝထိန်းချုပ်လိုက်ပြီလို့ဝန်ကြီးချုပ်နဲ့စစ်တပ်အကြီးအကဲကစနေနေ့နောက်ပိုင်းမှာပြောပါတယ်။ ပြည်တော်စုအစိုးရတပ်ကဒေသရင်းမှာအပိသက်ထိုးစစ်ဆင်နေပြီးလူရင်ငါးသိန်းရှိတဲ့မိခီလီမျိုးကရက်သားတွေကိုကာကွယ်ပေးမယ်လို့အစိုးပိုင်းမှအာဏာပိုင်တို့ကပြောဆိုထားတာပါပြီးခဲ့တဲ့သတင်းသုံးပတ်လုံးအစိုးရတပ်တွေနဲ့တိုက်နေတဲ့မြောက်ပိုင်းဒေသကတီဂရီယန်တပ်တွေဘက်ကတော့လက်တလောပြောဆိုချက်မရှိသေးပါဘူးရိုမန်ကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်စကစနေနေ့မှာယဟန်မင်းအမတ်73ပါးကိုထပ်မံခန့်အပ်ပါတယ်ကက်သလစ်ကျောင်းတော်ရဲ့ယာရုကြီးပိုင်းတာဝန်အနှင်းခံရတဲ့အထင်မှာအာဖရိကန်အမေရိကန်တဦးလည်းပထမဆုံးအနေနဲ့ပါဝင်လာပါတယ်
။ Cammina insieme non sbaglia strada
အခုလိုယဟမင်းအမတ်တွေထပ်ပြီးတိုးချဲ့ခံထားမှုဟာဆိုရင်တစ်ချိန်မှာပုံယဟမင်းကြီးဖရန်စစ်ကိုဆက်ခံမဲ့ပုံယဟမင်းကြီးတည်ရွေးချယ်ရမယ့်အဖွဲ့တွင်မှာတော့တက်ရောက်မှုရှိစေပါတယ်။ယဟမင်းအမတ်တွေခန့်အပ်ပွဲကိုတော့COVID-19 အခြေအနေအရအကြီးဆုံးစီစဉ်ခဲ့ပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ဒိုင်းနိုမီတာ40 kHz 9.13 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
့်။စင်တော်ဝင်းမင်းပါ။တနင်္ဂနွေမနေ့ပိုင်း VOA American သားရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါလေ။မြန်မာနိုင်ငံမှာကိုဗစ်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်အိမ်မှာနေဖို့နဲ့အသွားအလာအပါဝင်ကန့်သတ်ထားတာတွေကိုအရင်ဒီလကုန်ကနေအခုရှေ့လဒီဇင်ဘာလလယ်အထိဒီရောဂါထိန်းချုပ်ရေးအစိုးရထိပ်ဆုံးကော်မတီကမနေ့ကသတ်တမ်းတိုးလိုက်ပါလေ။ဒီအိမ်မှာနေဖို့ကန့်သတ်ထားတဲ့ထဲမှာအဓိကအဖြစ်များဆုံးရန်ကုန်တိုင်းကမြို့နယ်အများစုအဓိကအဖြစ်များခဲ့တဲ့ရခိုင်ပြည်နယ်နဲ့နောက်အဖြစ်များလာနေတဲ့မန္တလေးပဲခူးအေရီတိုင်းတွေနဲ့မွန်ပြည်နယ်တို့ကမြို့တချို့ပါဝင်မြို့စုစုပေါင်း84မြို့ပါဝင်ပြီးအလုံးနဲ့ကျန်းမာရေးကလွှဲရင်အပြည့်မထွက်ကြဖို့ညွှန်ကြားထားပါတယ်။အခုလိုဒီဇင်ဘာ15ရက်နေ့ထိကိုဗစ်ဆိုင်ရာမျိုးသားစစ်ဘိုကော်မတီကထပ်မံသတင်းတိုးထုတ်ပြန်ရတဲ့အပေါ်ဒီလူနာတွေကိုအဖြစ်အများဆုံးရန်ကုန်မှာကင်တွယ်စီမံနေရတဲ့ရန်ကုန်စည်ယုံကြီးရေးပေါ်ကုသမှုဌာနကဒေါက်တာမမော်ဦးက
မိန့်ကြော်ညာစာတွေကိုမကြခဏထုတ်နေရခြင်းအားလည်းပဲတစ်ပြေးတစ်ပြေးနဲ့ရိုးမြဲရိုးအီလာသလားလို့ဒါရီယာမထူးတော့သလိုမျိုးများတင်နေတာတကယ်တော့ဒီရီယိုလိုက်နာလိုက်ခြင်းအပြင်အများကြီးထူးတယ်ဟုတ်တယ်လူနာရေအတွက်နဲ့ဒီရောက်ရှိလာတဲ့လူနာရေရဲ့ရောဂါရာဇဝင်နေမေးဘလို့ကူတာလဲစုံစမ်းကြည့်တဲ့အခါမှာလူစုလူဝေးနဲ့ပတ်သက်နေတဲ့ကိစ္စတွေအများကြီးရှိတယ်
အခုလိုလိုက်လာဖို့တိုက်တွန်းလိုက်ချိန်မှာကိုဗစ် -19 ရောဂါကူးစက်သူတွေ1344ဦးမနေ့ကထပ်တိုးပြီးသေဆုံးသူကလည်း22ဦးထပ်တိုးခဲ့တယ်လို့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကမနေ့ည7နာရီကထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်အရသေဆုံးသူတွေထဲမှာ18ဦးကရောဂါအခံရှိသူတွေဖြစ်ပြီးစစ်ဆေးတက်ခွဲနမူနာပေါင်း18924ခုကိုစစ်ဆေးခဲ့တဲ့ထဲကအခုလိုတွေ့ရှိကအခုချိန်ထိစစ်စုပေါင်းတက်ခွဲနမူနာပေါင်းတပ်သားတသိန်း300ကျော်စစ်ဆေးခဲ့ပြီးပါပြီခင်ဗျာမြန်မာနိုင်ငံကရေဂျာ၈ဦးအိန္ဒိယနိုင်ငံထဲမှာဖမ်းဆီးခံခဲ့ရမှာမိန်းကလေး2ပါဝင်ကလေး9ဦးနဲ့မျိုးသမီး2ပါဝင်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နဲ့ဆက်နေကနေတဲ့အိန္ဒိယနိုင်ငံဘက်အာသန်ပြည်နယ်ဟေလာခန္ဒီမြို့ကရဲရာရှိကဒီရိုဟင်ဂျာတွေကိုမဆာပါရွာကအိမ်တိုင်မှာတဲခုံနေစဉ်ဖမ်းမိခဲ့တယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီရာရှိဖာဗီဒရာကူမာနတ်ကပဲအကလာဘာရဲစခန်းလောက်မှာရှိတဲ့ဒီရွာတွေက MD Yusuf Ali Mazumda အိမ်မှာခိုးအောင်နေကြောင်းသတင်းပေးလာလို့အခုလိုဖမ်းဆီးခဲ့တာလို့ဆိုပါတယ်။ဒီအိမ်ပိုင်ရှင်ကတော့ထွက်ပြေးခဲ့ပေမဲ့သူ့ညီကိုတူဖမ်းခံခဲ့ရတယ်လို့ဆိုပါတယ်။ကလေး9ဦးကတော့နှစ်နှစ်ကနေ16နှစ်အရွယ်အထိဖြစ်ကြပြီးနောက်အသက်40အရွယ်ဘိုဒီအလုံးအသက်32နှစ်အရွယ်ဇာဒီအလုံးနဲ့အသက်29နှစ်အရွယ်သူ့ဇနီးအနိုဝါရာဘီဂမ်တို့ဖြစ်တယ်လို့ဆိုပါတယ်။ဒီဖမ်းခံရသူတွေအနေနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကရွာမှာနေခဲ့တယ်လို့ဒီရဲရာရှိစင်ကြချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံလေပိုင်းဝေးလံခေါင်ဖျားဒေသမှာ IS Islamic စစ်သည်ကြတန်တရားရှိသူတွေလက်ချက်နဲ့လူ၄ဦးသေဆုံးခဲ့တယ်လို့ရရှိတွေကဆိုပါတယ်နိုင်ငံလေပိုင်းဆူလာဝါစီပြည်နယ်ကလူသူရပ်ပေါက်နေတဲ့ရွာတရွာမှာအခုလိုဖြစ်ခဲ့ပြီးတန်တရားရှိထားတဲ့ဒီ IS အဖွဲ့နဲ့ဆက်ဆက်တဲ့အဖွဲ့ဝင်ဖြစ်နိုင်သူတွေကိုရဲတွေကလိုက်လံရှာဖွေနေပါတယ်ဒီအင်ဒိုနီးရှားရာရှိတွေကပဲအိမ်6လုံးနဲ့မိရှုခံခဲ့ရမှာခရစ်ယာန်ဖျားချောင်းဖြစ်အသုံးပြုခဲ့တဲ့နေရာတစ်ခုလည်းပါသွားခဲ့တယ်လို့ဆိုပါတယ်ဒီဆူလာဝေစီပြည်နယ်ရဲမှူးကြီးအဗ်ဒူရာဂမန်ဘာဆိုက မနေ့က VOA ကိုပြောရမှာစီရီမြို့မှာရှိတဲ့ဒီလမ်းဘန်ထန်ကိုအရွာမှာတောက်ကြနေမနေ့9နိုင်ကအခုလိုဖြစ်ခဲ့ပြီးတဦးကိုခေါင်းဖြတ်သက်ကနောက်တူးကိုမိရှုတက်ခဲ့တယ်လို့ဆိုပါတယ်ညနေသက်သေတွေထွက်ဆိုချက်အရဒီတိုက်ခိုက်သူ10ဦးဟာ MIT လို့သူကခေါ်တဲ့အရှေ့အင်ဒိုနီးရှားမူဂျာဟာဒင်းအဖွဲ့ကဖြစ်တယ်လို့စစ်ဆေးအရာရှိတွေကယူဆထားပါတယ်။ဒီရဲမှုကြီးကပဲအခုလိုလူမဆန်တဲ့စစ်သွေးကြလူရဲအပေါ်လုံးဝရှုပ်ချတဲ့ဒေသခံပြည်သူတွေအနေနဲ့စိုးရိမ်ထိုင်လည်မှုမရှိအောင်လုံခြုံရေးဖြည့်ဆည်းပေးသွားမယ်လို့ဆိုပါတယ်ခင်ဗျာ။ချိုင်းနိုင်ငံမှာတော့အစိုးရဆက်ကျင်ဆန္ဒပြသူတွေအနေနဲ့မနေ့ကညင်ညင်ညာတန်းစီချီတက်ကဝင်းကြီးချုပ်ထွက်ပေးရေးဖွဲ့စည်းပုံအသေးရေးဆွဲရေးနဲ့ဘင်းစနစ်ပြောင်းလဲရေးမေကွန်းတွေကိုဟောပြောခဲ့ကြပါတယ်။ဆရာနာသိန်းကောင်းဆောင်ဟောင်းဝင်းကြီးချုပ်ပရာဒိုချန်ဝန်ချာအနေနဲ့ဥပဒေသုံးနှိမ်နှင်းဖို့ချင်းချောက်တာအပြင်အရင်ဆန္ဒပြခေါင်းဆောင်များစွာကိုဘီယင်းစနစ်စော်ကားမှုနဲ့တရားစွဲခဲ့ပေမဲ့ဒီဆန္ဒပြပွဲတွေဟာဒီသတင်းပတ်ထဲပိုအင်အားကောက်လာနေပါတယ်။ရာကနန်းတွေနဲ့ချီတဲ့ဆန္ဒပြသူတွေအနေနဲ့လည်းဘန်ကောက်မြို့အနောက်မြောက်နဲ့အရှေ့တောင်ဘက်ရှိနွန်ထဘူရီနဲ့ဘဂနာရက်တွေမှာစုဝေးဆန္ဒပြခဲ့ကြပါတယ်။အသက်24နှစ်ရဲ့မကြာခင်ကဖွဲ့ရခဲ့တဲ့အေးလို့သူ့အိမ်ထဲမှာပြောလာတဲ့အကြောင်းတွေကဒီဖောက်ပြန်တဲ့အာဏာရှင်စနစ်တန်နှစ်ပေါင်းကြာရှည်ခံစားလာနေရပြီးဒါကြောင့်ပြည်သူအတန်ကိုထင်ဟပ်စေမဲ့ရွေးကောက်ပွဲတွေအလိုရှိတယ်လို့ဟောပြောခဲ့ပါတယ်။ဒီဆန္ဒပြသူတွေကဝင်းကြီးချုပ်ပရာယော့အနေနဲ့သူ့အာဏာသိမ်းအစိုးရကိုတရားဝင်စေဖို့စိတ်ကြိုက်ဖွဲ့စည်းပုံနဲ့ရွေးကောက်ပွဲကျင်းပခဲ့တာဖြစ်တယ်လို့ဆိုနေချိန်မှာဝင်းကြီးချုပ်ဘက်ကတော့မဲပေးခဲ့တာကတရားမျှတမှုရှိတာမို့နှုတ်ထွက်စရာမလိုဘူးလို့ပြန်ပြောထားပါတယ်။ဘရင်နန်းတော်အနေနဲ့တော့ဘလို့ကြီးညာချက်မှမထုတ်ပေမဲ့လက်ရှိဘရင်ကတော့ဒီဆန္ဒပြသူတွေအပေါ်လဲအားလုံးလိုပဲမေတ္တာထားပါတယ်လို့ပြောခဲ့ပါတယ်။တနင်္ဂနွေမနေ့ကင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VOE ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျမြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးကိုဗစ်တွေ့တာရန်ကုန်ပြည်အခြားမြို့ကြီးတို့မှာပိုများလာပြီးကိုဗစ်ကာကွယ်ထိန်းချုပ်ရေးအိမ်မာနေဖို့အပါအဝင်ကန့်သတ်ချက်တွေကိုဒီဇင်ဘာ15ရက်နေ့ထပ်တိုးလိုက်ပါတယ်လက်ရှိကိုဗစ်ဒိုးလာမှုရဲ့ထူးခြားမှုပေါ်ရန်ကုန်ပြည်သူ့ဆေးရုံကြီးရေးပေါ်ဌာနမှူးဒေါက်တာမမောဦးကအခုလိုစရှင်းပြပါတယ်
ကျွန်တော်ရုပ်ကောက်ပွဲပြီးတဲ့နောက်ပိုင်းမှာဒီပို့တွေ့လူနာရေးအတွက်ကတဖြည်းဖြည်းနဲ့ပြန်ပြီးတော့တိုးလာတာ1500နေစဉ်နေတိုင်းဖြစ်နေတာဒါနဲ့ပို့ထူးခြားတဲ့သဘောကရုပ်ကောက်ပွဲမတိုင်ခင်လုံးကကိုဗစ်အဒီပြုလူနာကရန်ကုန်တိုင်းမှာသာအများဆုံးဖြစ်ပြီးတော့ကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာ10ကနန်းလောက်ပဲရှိမန္တလေးတိုင်းဆိုရင်တော့10ကနန်းလောက်ပဲရှိရနေပြီးတော့ရုပ်ကောက်ပွဲတိုင်းကလုံးလုပ်ပြီးတဲ့နောက်ပိုင်းမှာမကွေးတိုင်းတို့ပဲခူးတိုင်းတို့အပါဝဲမန္တလေးတိုင်းကပုံများလာပြီးမန္တလေးတိုင်းမှာတနည်းကိုအယောက်200ဝန်းကျင်ဖြစ်လာတယ်ဆိုတာကဒီရရဲ့ချိုးဆက်တစ်ခုလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလိုပြန်များလာတယ်ထင်လဲ
နောက်တစ်မျိုးကတော့လူတွေရဲ့ဒီ social distancing တို့လူစုလူဝေးကိုရှောင်တာတို့ master တာတို့လက်ဆေးတာတို့ဆိုတဲ့အလေးအကျင့်တွေကတပြေးတပြေးနဲ့နည်းလာတာကိုကျွန်တော်တို့တွေ့ရတယ်ရန်ကုန်မြို့မှာဆိုရင်လည်းပဲကားတွေရောစတိုးဆိုင်တွေရောရှိတဲ့နေရာတွေရောတော်တော်များများပြန်ပြီးတော့စီနေတဲ့အခြေအနေကိုတွေ့ရတာတော့ကျမရေရှုတော့ကြည့်မယ်ဆိုရင်တော့ကျွန်တော်တို့ကစိုးရိမ်တဲ့အခြေအနေမှာရှိတယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ဒီလိုတက်လာတဲ့အခြေအနေတွေတပြေးတပြေးနဲ့ကျွန်တော်တို့နိုင်တဲ့ပမာဏနဲ့ပို့ပြီးတော့ညားလာတဲ့အခြေမျိုးကြရဲ့နိုင်ငံတော်အတွက်ကိုတိုင်းနဲ့ပြည်နယ်ဒေသတွေအတွက်ကိုစေယုံစီကံဆရာဝန်တွေအတွက်ကိုဘလို့ပဲဝန်ပိနိုင်မဲ့အခြေအနေမျိုးတွေကိုပြန်ကြုံတဲ့အခြေအနေမျိုးရောက်သွားနိုင်တာဒါကိုကျွန်တော်တို့စိုးရိမ်တယ်
ဟုတ်ကဲ့ဆရာကြီးဒီစိုးရိမ်ရမှုကဆေးရုံတွေမှာဘလို့မျိုးဒီရှေ့မှာဖြစ်လာနိုင်တာကိုပြည်သူတွေကိုရှင်းအောင်ရှင်းပြပေးပါလားဆရာကြီ
းရန်ကုန်မြို့အတွက်ဆိုရင်တော့ဒီနေ့ကို1000ဝန်းကျင်နေတိုင်းထွက်နေတယ်ဒါပေမဲ့လောလောဆယ်မှာကိုဗစ်ကုသရေးစင်တာတွေမှာအတီးပြုလူနာအရေးအတွက်16000လောက်ကိုကျွန်တော်တို့လက်ခံနိုင်မှုအတွက်လုပ်ထားတယ်လောလောဆယ်မှာတက်လာတဲ့လူနဲ့ကိုဗစ်ကုသကြောင့်ကင်းလို့စတိရပြည့်တဲ့ကပြန်ဆင်းတဲ့လူနဲ့မျှနေသေးလို့လောလောဆယ်ရဲ့ခြေနေမှာတော့ကိုဗစ်စင်တာတွေမှာနေတင်ထွက်လာတဲ့လူနာတွေကိုထပ်ပြီးတော့ isolation ပေါ့နော်ခွဲခြားထားပြီးတော့ကုသပေးဖို့လောလောဆယ်ရှိနေသေးတယ်ဒါပေမဲ့ကျွန်တော်တို့ထင်တာဒီရပိုင်းအတွင်းမှာပဲဒီနှုန်းတိုင်းသာဆက်တက်နေရင်လာမယ့်တစ်ပတ်အတွင်းကျွန်တော်တို့ရဲ့လူနာကလေးအရေးအတွက်တွေဟာမရှိတော့အောင်နည်းသွားနိုင်တယ်အဲ့ကြတော့ကိုဗစ်မကူးစက်အောင်ဘာဖြစ်လို့နေနေလဲဆိုအဲ့ဒီကလေးရဲတွဲတွေနေတဲ့အချိန်ကျမှကိုကစကူးခံရင်ကန်ဆိုးပြီအခုတော့လည်းနိုင်နေတဲ့အချိန်လေးတော့မှတန့်နေဖို့အတွက်ဒီလူလူတိုင်းမှာတာဝန်ရှိတယ်မကူးစက်သေးတဲ့လူတွေဟာဒီလိုကျွန်တော်တို့ရဲ့ capacity တက်နိုင်တဲ့ပြင်ဆင်ထားတဲ့ဟာရဲ့ပိုလာတဲ့အချိန်မျိုးကျမှကိုကကူးစက်ခံရရင်ရှေ့မှာကူးစက်ခံရတဲ့လူတွေတဲ့ပိုပြီးတော့ကိုကဒုက္ခများမယ်ဆိုတဲ့အကြောင်းစပြီးတော့သတိပေးချင်ပါတယ်ကျွန်တော်တို့ရဲ့နိုင်နေတဲ့ကာလအတွင်းမှာကူးစက်ခံရတာ ုသမှုအလွယ်တကူရနိုင်သေးပေမဲ့နိုင်တဲ့ကာလမှာကုသခါရေကိုကပူဆိုးသွားနိုင်တယ်ဒါကြောင့်မလို့ချိုတင်ကာဝင်မှုတွေကိုလှုပ်ရှားဖို့တိုက်တွန်းနေရခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဆရာတော့အခုလိုဒီစိုးရိမ်ရတဲ့အနေအထားမရောက်အောင်ပေါ့နော်ပြည်သူတွေကိုအဓိကပါတိုက်တွန်းခြင်းလဲဆရာ
ရွေးကောက်ပွဲပြီးသွားတာကိုဗစ်ပြီးသွားတာမဟုတ်ဘူးဆိုတာကိုလည်းပြောနေတယ်သူကရွေးကောက်ပွဲမှာပြီးသွားပြီးတဲ့နောက်ပိုင်းမှာကိုဗစ်ကဖြေလျှော့လို့မရဘူးကိုဗစ်ကပြန်ပြီးတော့တင်းကျပ်ပြီးတော့တယောက်နဲ့တယောက်နဲ့မကူးဆက်အောင်ခွင့်ဆက်တွေဖြတ်နိုင်မှုကိစ္စတွေကိုပို့ပြီးတော့လုပ်ရမယ့်အခြေအနေမျိုးလို့ကျွန်တော်တို့ကတော့ယူဆကျမရဲ့ကသာဝန်ကြီးဌာနကလည်းပဲအိမ်မှာနေရမယ့် stay home ကာလကိုကျွန်တော်ဒီဇင်ဘာ5ရက်တိုးလိုက်တဲ့အချိန်ကာလတော့နှစ်ပတ်ဆိုတဲ့အခြေအနေမျိုးမှာပြန်ကျသွားနိုင်သလားဆိုတာကိုပထမထင်ခဲ့ပေမဲ့လိုက်နာနိုင်တဲ့ဆွဲအားကနေနေတဲ့အတွက်ကြောင့်ပုံမှန်တိုင်းပဲဖြစ်နေ stay home က stay home တသက်ပဲပိုးတွေ့နေတာပိုးတွေ့နေတာတသက်ပဲဒီ stay home ကအချိုးရောရှိရလားဆိုတာမျိုးပြန်ဖြစ်လာအချိုးဘာကြောင့်မရှိရတာလဲဆိုရင်လိုက်နာမှုကနည်းလို့
ဟုတ်ကဲ့ဆရာအဲ့တော့ဒီလိုက်နာမှုအားကောင်းအောင်ဘယ်လိုလုပ်သင့်လဲဆရာ
ကျမရင်နာလာဝန်ကြီးဌာနကလည်းပဲတိုင်းနယ်ပြည်နယ်တွေအားလုံးကျမရဲ့ဦးစီးမှုတွေအကုန်လုံးကိုဒီဟာအတွက်ကြက်မှတ်ဖို့အတွက်ညွှန်ကြားထားတော့လဲပဲကိုကဲတကယ်လို့မြင်မလိုက်နာခဲ့ရင်ဘလို့လုံမလဲပေါ့နော်ဒီလိုကိုကဲပြီးတော့ဒီထိန်းချုပ်ရမယ့်ကိစ္စတွေအားနည်းနေသေးတယ်ဆိုကျွန်တော်ကထင်တယ်ဒါကြောင့်မလို့သာလေးရေးယူရမယ်လို့ကျွန်တော်တို့ကမဆိုလိုပါဘူးဒါပေမဲ့ကိုကဲပြီးတော့သူတို့ကိုမတတ်တဲ့လူတတ်အောင်နီးကပ်ကြီးကျက်ပေးမယ့်ကိစ္စတွေတော့တိုးပြီးတော့လုပ်သင့်တယ်လို့ကျွန်တော်ကထင်ဒါမှသာလေးဒီကုသမှုကွင်းဆက်တွေပြတ်မှဖြစ်တယ်ကုသမှုကွင်းဆက်မပြတ်ဘူးဆိုရင်ဒီပုံစံအတိုင်းဆက်ပြီးသွားနေရင်ရန်ကုန်တိုင်းမန္တလေးတိုင်းကဆိုရတဲ့အခြေအနေမှာရှိတယ်ပေါ့ကိုဗစ်ရဲ့သဘောတရားအတိုင်းပဲလူကြီးထူထပ်တဲ့မြို့တွေဟာကိုဗစ်ကုသမှုနှုန်းတက်တဲ့အချိန်မှာတဟုန်လို့တက်သွားနိုင်တဲ့အခြေအနေရှိလူကြီးထူထပ်ပြီးတော့ကျွန်တော်တို့ဘတ်စကားတွေလည်းဆေးရတယ်လူစုလူဝေးတွေလည်းဖြစ်နိုင်တယ်စီရေဆိုရင်လည်းလူတွေပူများနိုင်တယ်ဒီလိုနေရာမျိုးတွေအတွက်တော့ကျွန်တော်အမြဲစိုးရိမ်နေသေးပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမမ
မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်သူပေါင်း 18,000 နီးပါးအထိရှိလာပြီး 1,880 ကျော်အထိသေဆုံးမှုတွေရှိနေတဲ့အတွက်လူမှုကြားမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်အောင်လူမှုလှုပ်ရှားမှုတွေနဲ့ပညာပေးနေပါတယ်ဒီလှုပ်ရှားမှုတွေကယောဂကာကွယ်ရေးအတွက်အမှန်တကယ်ထိရောက်မှုရှိနိုင်ပါသလားလူလူရဲ့ပါဝင်စီကဲလိုက်နာမှုအခြေအနေကရောဘယ်လိုရှိပါသလဲဆိုတာကျမစုမုံကစူးစီးတင်ပြပေးကြပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကနေကမ္ဘာ့ကယောဂကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်များကယောဂကာကွယ်နိုင်ရေးမျက်နှာဖုံးနဲ့နှာခေါင်းဆီမဖြစ်မနေတက်စေလူလူလှုပ်ရှားမှုစီမံချက်တွေကိုမြန်မာနိုင်ငံတဝန်းတိုင်းနဲ့ပြည်နယ်တည်တည်မှာဒီလာပိုင်းကနေစလို့အရှိန်အဟုန်မြင့်ဆောင်ရွက်နေတာဖြစ်ပါတယ်အခုဆိုရင်မြန်မာတပြည်လုံးတိုင်းဒါနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့နိုဝင်ဘာလ28ရက်နေ့ည8နာရီနောက်ဆုံးထုတ်ပြန်ချက်အရကိုဗစ် -19 ကူးစက်သူပေါင်းက 18,000 နီးပါးရှိလာနေပြီးကိုဗစ်ကြောင့်သေဆုံးသူပေါင်းက 1,889 ဦးအထိရှိလာနေတာပါမြန်မာနိုင်ငံမှာဒီလိုနေ့စဉ်ကူးစက်မှုထောင်ချီဇက်တိုက်ယောဂါပိုးတွေ့နေတဲ့အခြေအနေမှာဒီလိုလူထုလှုပ်ရှားမှုတွေကနေကာကွယ်ထိန်းချုပ်နိုင်မယ်လို့မျှော်လင့်ပါသလားအေရီတိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကတော့လူများစုဝေးရာဈေးဆိုင်နှန်းနေနဲ့လူစီကားတဲ့အများပြည်သူသွားလာလှုပ်ရှားတဲ့နေရာတွေမှာမျက်နှာဖုံးနှာခေါင်းစီးမဖြစ်မနေတက်ဆင်ကြဖို့လူမှုလှုပ်ရှားမှုကိုလှုပ်ရှားဆောင်ရွက်နေပါတယ်လို့ပြောပြပါတယ
်အမိကတော့လူအများစုဝေးနေနေရာတွေပေါ့နော်ဈေးဆိုရင်လည်းဈေးဝယ်ခြင်းမလခင်ဈေးဝယ်ခြင်းမှာဈေးအောင်သူဈေးဝယ်သူဒီ mask နဲ့ face shield တားမယ်ပြီးရင်တော့လက်ကန် speaker နဲ့အသံချက်ဆက်နဲ့နေမကောင်းမှုဆိုရင်ဈေးရမွဲပါနဲ့နေမကောင်းမှုဆိုရင်ဈေးမရောပါနဲ့ဟိုနောက်တစ်ခုတောင်းရောက်6ပေးခွာနေတယ်ဆက်ဆံမနာပတ်ဆံနေကြိုင်ပြီးတိုင်းငွေကြိုင်ပြီးတိုင်းလက်ကန်ဆေးနဲ့ဆေးကြောပါ speaker နဲ့ order ပြီးရင်တော့ပညာရေးဆာပဲဒီဖြန့်ဝေ pamphlet ဒီဖြန့်ဝေပါတယ်နောက်တစ်ခါဈေးပြီးရင်တော့ basket ပေါ့ basket date ဒီပါတာရေးပွဲတွေပါတာရေးခန်းသားတွေပါလုပ်မယ်ဆိုရင်လည်းအဲ့လိုမျိုးလူများရှိတဲ့နေရာကိုဒါလေးကိုစုပြီးတော့ဒီလိုလုပ်ငန်းတွေမနောက် mask face shield မပါနိုင်လဲဆိုရင်အပြင်းမထွက်ဖြစ်အောင်အကျင့်ပါသွားအောင်ဒါကျွန်တော်တို့ကဆောင်ရွက်နေဖြစ်ပါတယ
်လူလူကြားမှာလိုက်နာမှုအားနည်းနေသေးတဲ့အတွက်အမှန်တကယ်ယောဂထိန်းချုပ်နိုင်မှုဆိုရင်ပညာပေးမှုအပြင်အရေးယူမှုတွေနဲ့တင်းတင်းကြပ်ကြပ်ကြီးကြပ်ပေးဖို့လိုနေပြီလို့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကုဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကသုံးသပ်ပါတယ
်အဲညနေခုံးတက်စီရင်ကမ်ပိန်းလူလူတို့ကြားမှုလုပ်တာကတော့ကောင်းနေပေါ့နော်ဒါပေမဲ့ဒီကမ်ပိန်းလုပ်ရှားရုံနဲ့အဲလူတွေအားလုံးလိုက်နာမလားဆိုတဲ့ကိစ္စပေါ့အဲဒီကမ်ပိန်းလုပ်လိုက်တယ်ကမ်ပိန်းလုပ်ပြီးတော့အဲ့ဒီရတိုင်းတော့ရောကြတော့သလားအဲ့ဒါမျိုးကြည့်ရမှာပေါ့နော်အဲ့တော့ဒီမြစ်တရက်ခတ်ပြီးရောလုံးယုံနေဟိုလိုက်နာမှုဘိုင်းမှာအားနည်းနေနေတာအခုထိပဲဒီဟိုပြန့်နှံ့မှုနှုံးကဟိုလည်းအဲ့ဒါမထိတ်ထုတ်တိုင်းသေးဘူးပေါ့အခုချိန်ကြီးကြီးဒါကိုကြီးကြပ်ပေးဖို့ရေးယူပိုင်းလေးတွေအပါဝင်လာမှသာဒီ ပိုပြီးထိရောက်မယ်လို့မြင်နေဆရာတော့လေ
ပညာပေးနေတဲ့အချိန်ပေးဝေချင်းလောက်ပဲတက်စင်တာမျိုးမဟုတ်ပဲလူလူဘက်ကနေအလေးနက်ထားပြီးတော့အပြင်ထွက်တာနဲ့မျက်နှာဖုံးနှာခေါင်းစီးတွေတောက်လျှောက်တက်စင်ကြဖို့လိုအပ်တယ်လို့လူလူအခြေပြုအခမဲ့ဖြားနာစေကံများရန်ကုန်ကိုရဲရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကတိုက်တွန်းပါတယ
်။အမျိုးနဲ့အဆီဂျင်နဲ့ပေါ့နော်ကျွန်တော်လုပ်တယ်။လုပ်တဲ့နေ့တော့ဒီဖေးတက်ကြတာပေါ့နော်။ဒါပေမဲ့အဲ့ဒါနောက်ရက်ကျတော့မတက်တော့ပြောင်း။တကယ်ပြည်ဘက်ကနေပေါ့နော်ပူးပေါင်းပေးဖို့ကရည်ရည်ကြီးရဲ့အပြင်သွားတိုင်းနှာခေါင်းစီးလေးတက်ပေးပါ။စေရထုံးကာလမှာဆိုဖြစ်နေအိမ်မှာပဲနေပါ။အပြင်ကိုလိုအပ်မှသွားပါ။သွားမယ်ဆိုရင်လည်းကျွန်တော်တို့အိမ်ကထွက်လာကြတဲ့ကြိုတင်ပြင်ဆင်ပါ။ဖြစ်နေအိမ်ထဲမှာပေါ့နော်ကျွန်တော်တို့အသုံးဆောင်ဟန်းချက်အသေးလေးကိုဆောင်ပါ။ဒီဖြစ်နိုင်လက်အိတ်လေးဝတ်ပါအဲ့ဒါလေးပေါ့လူလူဘက်ကဒီကျမကြီးကိုကြီးထားလာလဲပူပေါင်းပြီးတော့ဆောင်ရမယ်ဆိုရင်ကျွန်တော်ကိုဗစ် -19 ရောဂါကိုပေါ့နော်ကျွန်တော်ကောက်ကွယ်နိုင်မယ်ပေါ့နော်ကျွန်တော်ကြံပေးချင်ပါလေ
အခုလိုလူလူကြာကတ်ရောဂါကူးစက်ပြန့်ပွားမှုကိုထိရောက်စွာကာကွယ်ထိန်းချုပ်နိုင်မှသာနိုင်ငံမှာစီးပွားရေးပညာရေးလူမှုရေးလုပ်ငန်းတွေပုံမှန်အနေအထားတိုင်းအမြန်ဆုံးပြန်လည်လည်ပတ်လာနိုင်မှာဖြစ်လို့ပြည်သူလူထုအနေနဲ့ Mass and Fishy Campaign လူလူလှုပ်ရှားမှုမှာပူးပေါင်းပါဝင်ကြပါလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုက်တွန်းနှိုးဆော်နေတာဖြစ်ပါတယ်ရှင်ကျွန်မဆုမွန်ပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေကပူးပေါင်းတင်ဆက်ကြဖြစ်ပါရစေ။ဒီမှာကတော့အေးရောင်ပါ။ဒီတစ်ပတ်မှာတော့သူတို့ကျိုးနေကိုရင်းနှီးမြှုပ်နှံသူတွေကတိမ်ကျုံးဝယ်ပြီးအပိုင်သိမ်းမာကိုကြောက်လန့်နေတယ်။ဒေသခံတွေရဲ့မရေရာမတိကျတဲ့ဘဝတွေအကြောင်းကိုကြားရမှာဖြစ်ပါရစေ
။လေးလည်းရောရပြီးရနလားကိုပနေလေးလာလောက်သေးတော့
ချက်ကလည်းဈေးရောင်းလို့မရတော့
ဘူးကိုလ
ည်းကျော်ကကိုပနေကနေပြီးတော့ကမ်းခြေမှာလာလုံးတဲ့အချိန်ဆိုရင်လေကျွန်တော်တို့ကလည်းချက်ကလည်းရောင်းတာရောင်းနိုင်ငံတော်ပိုင်မီမှာဆောက်ထားတယ်ဆိုတော့ချက်ကလည်းအားပေးတယ်ချက်တွေကလည်းလုံးလုံးမရဘူးနေတို့ထွက်ပေးရမယ်ဆိုတော့ကျွန်တော်တို့ဒေသခံတွေကဘယ်ဟာမှန်မှန်းမသိပဲဖွေးပြီးကြောက်နေကြတာပေါ့
ဘိုးကြောက်ကမ်းခြေမှာစားတောက်ဆိုင်ဖွင့်ထားတဲ့ဦးလှဆိုးဖြစ်ပါရဲ့ဒီဆောင်မအပြည့်စုံကိုတော့ရဝဲဝက်ကကြောသူဆိုးကဆက်ပြောပြပေးသားမှာပါ
ကိုဗစ်မဖြစ်ခင်တုန်းကခရီးသွားလုပ်ငန်းတွေဖွံ့ဖြိုးလာတာနဲ့အတူမြန်မာနိုင်ငံတောင်ပြပိုင်းဒဝဲခရင်ကသဘောအတိုင်းမပြည့်စည်သေးတဲ့ကျွန်းတွေကိုစီးပွားရေးလုပ်ငန်းရှင်တွေမျက်စိကျလာကြပါတယ်ဒေသမှာစီးပွားရေးလုပ်ငန်းတွေရောက်လာတဲ့အခါအလုတ်ကင်ခွဲလန်းတဲ့ဒေသဖွံ့ဖြိုးရေးတွေတွဲပါလာနိုင်ပေမဲ့အဖို့ခါတစ်ခုအနေနဲ့ဖိုးဖိုးကျောက်ကမ်းခြေလိုနေရာကဒေသခံတွေရဲ့စီးပွားရေးလုပ်ငန်းငယ်တွေဟာရင်းနှီးမြှုပ်နှံသူလုပ်ငန်းရှင်ကြီးတွေရဲ့ချိတ်ချောက်ခြင်းကိုခံကြရပါတယ
်ရေတမောမောစေတမောမောနာလာမနေရောစောတကွဲ
့ကျောင်းရေတမမောင်းနဲ့ကြောက်ကြနေရတယ်စောစောရရနဲ့ချိတ်ခံနေရတယ်ခုကနေပြီးကိုပဲဥဆိုင်မျိုးပဲကိုပနေနဲ့ပတ်သက်ပြီးတော့ကျွန်မတယောက်တည်းဒူးနဲ့မျက်ရည်တုံနေရတယ်ဆယ်ဆိုရင်ကောင်းကောင်းမဖွင့်နိုင်ဘူးနှစ်နှစ်ဖြစ်နေပြီအခုကျွန်မဆယ်ဆိုရင်သူ့လူနမိတ်ထဲမှာလည်းမဟုတ်ဘူးဆယ်မျိုးဝင်လူသမားနဲ့ပတ်သက်ပြီးတော့အုပ်စုလည်းလည်းရဖက်တာခံရသေးတယ်ဆိုင်ထက်ကိုလည်းကြွကြော်ပြီးဝင်လာသေးတယ်ဆိုင်ထွက်ဆယ်ဝင်လဲလဲစောတယ်လဲလဲတော့တယ်တထည့်ရကိုရှိပကနာကိုသုံးပြီးတော့
အခုတော့ဟေမာဝင်းပြောပြတာတွေက2018ခုနှစ်ကသူကိုယ်တိုင်ကြိုတွေးခဲ့ရတဲ့အဖြစ်အပျက်ကိုပြန်ပြောင်းပြောပြနေတာပါကိုပရင်နဲ့အတူပါလာတဲ့အလုသမားနဲ့နေပွဲစားဆိုသူတွေဟာကန်းချေကစားသောက်ဆိုင်တွေကိုသူတို့မြေထဲမိခိုလှုပ်ရှားနေရသူတွေလို့သတ်မှတ်ပြီးအနိုင်ကျင့်တာတွေရှိနေပါတယ်အဲ့ဒီလိုကိုပရင်တွေနဲ့ဆက်ဆက်သူတွေကအနိုင်ကျင့်ခံရပါမျက်လာတဲ့အခါဒီနေ့မှာမြေပွဲစားဆိုသူတဦးနဲ့ဒေါ်ဟိမာဝင်းတို့လင်မယားပြဿနာတက်ပြီးဓာတ်ထုတ်မှုဖြစ်ခဲ့ပါတယ်။အဲ့ဒီဓာတ်ထုတ်မှုကြောင့်ဒေါ်ဟိမာဝင်းအမျိုးသားဟာ2020ပြည့်နှစ်ဇူလိုင်လထဲမှာထောင်ဒဏ်2နှစ်နဲ့6လချမှတ်ခံခဲ့ရပါတယ်။ဒေါ်ဟိမာဝင်းပြောတဲ့ရန်ကုန်ခြေဆိုင် Islam Fontu Development Group Company ရဲ့ Director ဦးဆိုင်မျိုးဝင်းနဲ့ဇနီးဖြစ်သူတို့ဟာလောလောကျောဆွယ်တဲ့ကြောင့်မှာသူတို့နာမည်နဲ့ကျွန်းနဲ့ကမ်းခြေနေရာ9ခုကစုစုပေါင်းမြေကျယ်ဝန်းဧကပေါင်း900နီးပါးကိုမြေလော့မြေလာမြေရဲလုပ်ပယ်ခွင့်ရှောက်ထားတာရှိပါတယ်။နောက်ထပ်ကျုံးနှစ်ခုကိုလည်းရှောက်ထားဖို့ပြင်ဆင်နေတာရှိပါတယ်။တကယ်တော့ဖိုးဖိုးကျောက်ကမ်းခြေတက်တော်ပင်တွေဟာအများပြည်သူပိုင်နေရာတစ်ခုဖြစ်ပါတယ်။အရင်ကတော့လူမသိသူမသိကမ်းခြေတစ်ခုပါ။အခုတော့လမ်းပန်းဆက်သွယ်ရေးတွေကောင်းမွန်ပြီးပွင့်လင်းရာသီဆိုရင်ခရီးသွားဝင်ရောက်တဲ့အတွက်စားသောက်ဆိုင်ရောင်းချအသက်မွေးနေတဲ့သူတွေ20ဝန်းကျင်လောက်ရှိပါတယ်။အဲ့ဒီကမ်းခြေကဈေးတက်တွေဟာကချင်ကနေဘဲချေမောက်ထုတ်ခံရမလဲဆိုတဲ့စိုးရိမ်ဆွေးတွေထွေးပိုက်ပြီးဈေးရောက်နေရတာပါအရင်ကရေလုံငန်းနဲ့အသက်မွေးခဲ့ပြီးအခုတော့ရေတယံဇတရှားပါလာတဲ့အတွက်ဖိုးဖိုးကျောက်ကန်းချေမှာအသေးစားစားတော့ဆိုင်ဖွင့်ထားတဲ့ဦးလှဆိုးကလည်
းလေလေရောရပြီပဲနော်လားကိုပနေလေးလာလို့ဒီတော့
ချက်ကလည်းဈေးရောက်လို့မရတော့ဘူးပေါ့နော်ကိုပနေကနေပြီးတော့ကန်းချေမှာလာလို့တဲ့အချင်းဆိုရင်လေကျွန်တော်တို့ကလည်း ချို့ကလည်းရောင်းတာရောင်းနိုင်ငံတော်ပိုင်းကြီးမှာဆောက်ထားတယ်ဆိုတော့ချို့ကလည်းအားပေးတယ်ချို့တွေကလည်းလုံးလုံးမရဘူးနေတို့ထွက်ပေးရမယ်ဆိုတော့ကျွန်တော်တို့ဒေသခံတွေကဘယ်ဟာမှန်မှန်းမသိပဲဖွေးပြီးကြောက်နေကြတာပေါ့နောက်နေကြရင်ရောင်းဖို့ဆိုပြီးတော့ကျွန်တော်တို့မှဘာမှမပြည့်စင်ရသေးဘူးကြောက်နေကြတယ်ရွေရတီရောက်ရင်တထင်းမြင့်တဲ့လူတွေကအကန့်ချိန်မှာမရောင်းရဘူးဆိုပြီးလာလာပြီးချောက်လိုက်ကြတယ
်ကိုပနီကတထင်းမြင့်တဲ့လွဲထားသူတွေဟာကန့်ချေကစားသောဆိုင်တွေကိုလာပြီးပွင့်လင်းရသည်မှာဈေးလာမရောင်းဖို့ပြောဆိုတော့ကိုဥလာဆိုးခံခဲ့ရဖို့ပါတယ်ဖိုးဖိုးချုပ်ကန့်ချေဟာတထွေးတွေပိုင်တယ်လို့ဥလာဆိုးတို့ယူဆနေကြပါတယ်အဲ့ဒီလိုယူဆနေရတဲ့အကြောင်းကတော့2019ခုနှစ်ကကန့်ချေရဲ့ရေဇက်နားထီကိုကုမ္ပဏီပိုင်မြေဆိုပြီးမှတ်တိုင်တွေလာစိုက်ခဲ့ဖူးတာကြောင့်ပါအခု2020ပြည့်နှစ်ဩဂုတ်လမှာလဲကုမ္ပဏီတစ်ခုကကန့်ချေကစားသောဆိုင်အနောက်ဘက်ကန့်လျက်မှာမှတ်တိုင်တွေပြန်လာစိုက်တာတွေပြန်ဖြစ်လာတာကြောင့်ဒေသခံတွေကြားမှာစိုးရိမ်မှုတစ်ဖန်ပြန်ပြီးမြင့်တက်လာပြန်ပါတယ်။အဲဒီလိုစိုးရိမ်နေတာကကန့်ချေကစားသောက်ဆိုင်အားလုံးတော့မဟုတ်ပါဘူး။မိဘစားဆိုသူတွေ၊ကိုပရီဝန်ထမ်းဆိုသူတွေနဲ့တက်အောင်ပေါင်းထားနိုင်တဲ့သူတွေကတော့အဲ့လိုစိုးရိမ်တာမျိုးတွေမရှိပါဘူး။ဒါပေမဲ့လည်းအဲ့လိုလူကအများဆုံး20လောက်ပဲရှိပါတယ်။ကန့်ချေတွေကိုစီမံပိုက်ခွင့်ရှိတဲ့ဒဝဲခရိုင်အုပ်ချုပ်ရေးမှူးဦးအောင်စိုးမိုးကတော့ဖို့ဖို့ကျော့ကန့်ချေတက်တောင်ပြင်ကိုဘယ်ကိုပနီကမှမတိုင်ဘူးဆိုတာကိုအတီအလင်းပြောဆိုထားပါတယ်။
အဲ့နာမှာဥယျာဉ်မြေတွေရှိတယ်ရှိတဲ့ဥယျာဉ်မြေတွေကဒါသူတို့ဥယျာဉ်မြေကဥယျာဉ်မြေပဲဆိုင်တယ်တရားတောင်မြေတွေကမ်းခြေတွေကသူတို့အတွက်ပိုင်ဆိုင်မှုမရှိဘူး public area ပဲနော်သူတရှိရတော့အဲ့မှာသူတို့ကိုပုံစံခုနေပေးထားတဲ့ရှိတဲ့အဲ့ကမ်းခြေတွေမပါဘူးနော်တောင်မြေတွေမပါဘူးသူတို့မှာလေ
အဲ့ဒီကမ်းခြေမှာရှိတဲ့စားသောက်ဆိုင်တွေကိုဇနင်းတကြနေရာချထားပေးနေတဲ့အမိုက်စွန်ပယ်မှုတွေဇနင်းတကြဖြစ်ဖို့ကိုလည်းစီစဉ်ပေးဖို့ရှိတယ်လို့ဦးအောင်စိုးမိုးကပြောဆိုခဲ့ပါသေးတယ်စားသောက်ဆိုင်ဖွင့်သူတွေကမိုးရသည်မှာဆိုင်ပိတ်သိမ်းကြပြီးလူရသည်ဆိုရင်ဆိုင်ကိုအစကနေပြန်ဆောင်ဖို့တိန့်ဆယ်ချီရင်းရတာဖြစ်ပါတယ်။ဒါကြောင့်ကုမ္ပဏီဘက်ကလာဖြတ်ခိုင်းရင်ရင်းထားသမျှဆုံးရှုံးမှာကိုလည်းတွေးပူနေကြတာပါ။ကြောက်တင်ချေရအုပ်ချုပ်ရေးမှူးကတော့အခုလာမဲ့လူရသည်မှာစားသောက်ဆိုင်ဖွင့်မယ်ဆိုရင်သူ့ကိုလာအကြောင်းကြားဖို့နဲ့အကြောင်းကြားလာတာရှိရင်နေရာချထားရေးကိုသူကစီစဉ်ပေးမယ်ဆိုပြီးပြောဆိုထားတာရှိပါတယ်။ဒါပေမဲ့လောင်းလုံးကျိုးဆက်တဲ့ကြောင့်မှာစီမံကိန်းအကြောင်းပြပြီးကိုပရီနေကမြေယာလက်ဦးမှုယူထားတာကြောင့်ပြဿနာကြုံတွေ့နေရတာဖိုးဖိုးကျောင်းကန်ချီကစားသောက်ဆိုင်ပေရှင်တွေပဲမဟုတ်ပါဘူးရေလုတ်သားတွေရောဘာဆိုင်တောင်သူတွေမှာလည်းအလားတူပြဿနာမျိုးတွေရင်ဆိုင်ခံစားနေကြရပါတယ်ရေလုတ်သားတွေဟာကိုပရီတွေလုပယ်ခွင့်ရသွားတဲ့သူတို့မိခိုးရာကျောတွေမှာကန်းကန်းနားခွင့်ရေချိုခတ်ခွင့်တွေမရကြတော့ပါဘူးလောင်းလို့ကျိုးဆော်တဲ့ကပဲစင်ကျောမှာဆိုရင်လည်းဦးစဲမျိုးဝင်းပိုင်တဲ့ကုမ္ပဏီကပဲခီးသွားလုပ်ငန်းအပန်းဖြေဝန်ဆောင်မှုလုပ်ငန်းစိတ်ကံတင်ပေါ်တွေရနာနိုင်တဲ့စိတ်ကံရေပေါ်ရေအောင်အကစားခွင်းနဲ့အိမ်ယာစီမံကိန်းတွေအတွက်လုပ်ပယ်ခွင့်လျှောက်ထားတဲ့ပေါ်ရေလုတ်သားတွေကန့်ကွက်နေကြတာလည်းရှိပါတယ်။ဒါကြောင့်စီမံကိန်းအကြောင်းကိုပွင့်ပွင့်လင်းလင်းပြည်သူကိုချပြဖို့ဒေသတွင်းရပ်ဖက်အဖွဲ့တွေကတိုင်းဆိုးရွားကိုတိုက်တွန်းနေကြပါတယ်။ရပ်ဖက်အဖွဲ့စီ16ခုကလည်းဒဝင်ခရိုင်ထဲမှာရှိတဲ့ကျောတွေကမ်းခြေတွေကိုစီးပွားရေးလုပ်ငန်းရှင်တဦးတယောက်လက်ထက်ကိုလုပ်ပယ်ခွင့်မပေးဖို့အစိုးရကိုတောင်းဆိုထားကြပါတယ်။တော်ကရင်သူရတနာတင်ဥက္ကဋ္ဌဦးဇော်သူရကအ
ဲ့တော့ CSR တွေဘယ်လိုလုပ်မလဲ။ဟာဘယ်လောက်ရင်းနှီးမှာလဲ။အဲ့ရင်းနှီးတဲ့ငွေကဘယ်ရလဲ။ဘာတွေလုပ်မှာလဲ။ဥက္ကအင်ညာစခန်းတွေရောဗျာအများကြီးပဲဗျာဟုတ်ပြီနော်။အဲ့တော့သွေးနေနေရာတွေတော်တော်များတယ်ဗျာ။အဲ့တော့ဒီနေရာတွေအကုန်လုံးကဗျာဟို data base မဟုတ်တဲ့အတွက်ပုဂ္ဂိုလ်ရေးဆိုင်ဆန်းနေတယ်။အဲ့တော့ကျွန်တော်သွေးနေတင်တာကတော့ပုဂ္ဂိုလ်လေးလေးပေါ့ဗျာ။ဟုတ်ပြီလား။ကျွန်တော်တို့လည်းဒီလိုတွေဗျာ။ဟောဖွင့်လို့ဆန်းတာချင
်း။သူကစီမံကိန်းတွေပွင့်လင်းမြေသာမှုရှိဖို့အတွက်အစိုးရ CSO ရင်းနှီးမြှုပ်နှံသူတွေနဲ့ဒေသခံတွေအားလုံးပါဝင်ဆွေးနွေးခွင့်ရှိတယ်လို့အကြံပြုပါတယ်။ဖို့ဖို့ချုပ်ကန့်ချေကစားသောက်ဆိုင်ပေရှင်တွေကတော့စားသောက်ဆိုင်တွေကိုဇနင်းတကျနေရာချထားပေးဖို့ကိုလိုလားနေကြပါတယ်။တကယ်လို့ကုမ္ပဏီတွေကစီမံခွင့်တွေလာလုပ်ခဲ့ရင်တော့မှဒေသခံတွေရဲ့အခွင့်အရေးတွေပြောင်းမသွားရအောင်အစိုးရကစီမံပေးဖို့လိုလားတယ်လို့လည်းပြောဆိုကြပါတယ်။ဖို့ဖို့ချုပ်ကန့်ချေကတနင်္လာပိုင်းစားသောက်ဆိုင်ပေရှင်ဒေါ်ဟေမာဝင်းက
အဲ့တဲ့နော်ကန့်ချေမန်ဒေတာခရီးရောစောင်းနေရတော့ပျော်ပဲပျော်ဆိုတော
့အဲ့တဲ့တွေနဲ့ဒေသခံတွေကန့်ချေမန်ရောက်ချနေရတာပျော်တယ်အခုတစ်ချက်စင်မကောင်းတဲ့နဲ့ဖြစ်မိတယ်မဖြစ်လို့လဲဆိုတော့ဒေသခံတွေကဈေးရောက်လို့မရဘူးကန့်ချေကြီးကိုတဦးတည်းပိုင်ဆိုပြီးလုပ်နေတာဆိုတော့ပေါ့နော်အဲ့ဒါကမဟုတ်သေးဘူးဒေသခံတွေရဲ့ဖော်ဖြိုးတိုးတက်မှုကိုလည်းလုံပေးပါဦးလို့တောင်းဆိုချင်တယ်ဇနီးတကျလုံပေးဖို့ကိုလည်းတိုက်တွန်းချင်တယ်
ဟုတ်တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင့်တယ်မယ်လို့ဒုတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကကြော်သူဆိုဒုတန်ကအေးအောင်ဇာနီနဲ့ဒန်ဂျိန်းစ်တို့ဖြစ်ပါတယ်။ဒုတန်ပတ်စင်အတန်လွှဲအစီအစဉ်ကို Printia မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒုတန် Facebook စာမျက်နှာ၊ SoundCloud, YouTube အန်ဂျူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီးပရင်တီးယားမြန်မာနဲ့ဖောင်ဒေးရှင်းဟီရိုနေတို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုဆက်ပြီးယူကော့ပွဲလွန်ကာလမြန်မာနိုင်ငံရဲ့ဆွေးနွေးခန်းကိုနှာစင်ရပါမယ်။ဒီသတင်းမှတ်မှာတော့ယူကော့ပွဲအလွန်အငင်းပွားမှုနဲ့ထိခြားမှုတွေအကြောင်းဆွေးနွေးတင်ပြထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုပြန်ကြားရေးကော်မတီအတွင်းရဲ့မုံရဦးအောင်ရှင်မြန်မာချင်းမြန်မာအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းနဲ့ရှမ်းတိုင်းဒေသကြီးဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌ1ဦးဆိုင်ညွန့်ရင်တို့နဲ့အတူ Channel FFE Media အဖွဲ့ကအက်ဒီတာကိုမူးတစ်ကစီစဉ်တင်ဆက်ထားပါခင်ဗျာ
။ဘက်စင်တင်ဆက်ပေးနေကြဖြစ်တဲ့ဝေကောက်ပွဲလွန်ဇာဝိုင်းဆွေးနွေးပွဲသူစီတင်ကနေကြိုဆိုလိုက်ပါတယ်။ဒီတစ်ပတ်မှာတော့ဝေကောက်ပွဲအလွန်ငင်းပွားမှုချင်းချောက်မှုများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ဗဟိုပြန်ကြားရေးကော်မတီတွင်မှမုံရအောင်ရှင်ဖြစ်ပါတယ်။ဟောက်ကဒီရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဆရာဆိုင်းညွန့်နဲ့ဖြစ်ပါတယ်။ဟောက်ကဒီညီမချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆရာဦးအောင်မင်းဖြစ်ပါတယ်။အဲ့တော့ဆရာတို့အားလုံးမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့အားလုံးမင်္ဂလာပါဗျာ
။မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီနေ့ဒီဆွေးနွေးမဲ့ကြောင်ရကခေါင်းစဉ်ကတော့ဒီရေကောက်ပွဲလွန်မှာဖြစ်နေတဲ့ဒီအငင်းပွားမှုတွေနောက်တစ်ခါဒီချင်းချောက်မှုတွေအကြောင်းအစွန်းနေမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့လက်ရှိအခြေအနေမှာလည်းရေကောက်ပွဲကလည်းပြီးဆုံးသွားပြီဆိုပေမဲ့လည်းကျွန်တော်တို့ဒီရေကောက်ပွဲနဲ့သက်ဆိုင်တဲ့အငင်းပွားမှုတွေနောက်တစ်ခါဒီနိုင်ငံရေးရာဒီချင်းချောက်မှုတွေလည်းရှိနေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိပါတယ်။ဆိုတော့ဒီရေကောက်ပွဲရလဲပေါ်မှာမကျေနပ်လို့ဒီတရားစွဲတာတွေနောက်တစ်ခါဒီဝေဖန်တာတွေလည်းရှိနေတဲ့အချိန်ပေါ့နော်။နောက်အကြိမ်လည်းဆိုကျွန်တော်တို့ပြီးခဲ့တဲ့ဒီကြောင်ဝဲမှာလည်းကျွန်တော်တို့ဒီဝိချက်ခံရတဲ့အမျိုးသားလွတ်တော်ကုသတဲ့တော့ဒီလောက်ကြံခံရတဲ့ဖြစ်ပျက်တဲ့ကျွန်တော်တွေ့ခဲ့ရတယ်ပေါ့ဆိုတော့ဒီရွက်ကောက်ပွဲလွန်မှာဖြစ်နေတဲ့ဒီလိုအငင်းပွားမှုတွေနောက်တစ်ခါဒီချိန်ချောက်မှုတွေကလက်ရှိနိုင်ငံရေးအခြေအနေကိုဘယ်လိုမျိုးတိုးတက်ရမှုရှိနိုင်လဲပေါ့နော်ဆိုတော့ဒါကိုကျွန်တော်အရင်စပြီးမေးချင်ပါတယ်ရှင်တော့ဆရာမောင်ရောင်အောင်ခင်ကိုစပြီးဆွေးနွေးပေးနေချင်ပါတယ်ဆိုတော့ဒီချက်ဒီလိုဖြစ်ပျက်တွေကလက်ရှိနိုင်ငံရေးအခြေအနေပေါ်မှာဘယ်လောက်ထိတိုးတက်ရမှုရှိနိုင်လဲဆရာ
ဟုတ်ကဲ့ဟိုကျွန်တော်အမြင်ပေါ့လေကျွန်တော်တို့တဲ့အမြင်ကတော့ဒီလိုဖြစ်ပျက်နေတာတွေကတကယ်တမ်းကတော့ဟိုသတိပြုစရာတော့မှန်တယ်ဗျသတိပြုတရားသတိထားစရာတော့မှန်တယ်သို့တော်လည်းပဲရွေးကောက်ပွဲရလဒ်ကြီးတစ်ခုလုံးပေါ့လေနောက်တကအနေရပါတီရဲ့ရှေ့ဆက်သွားအကြောင်းပေါ့အဲ့ဒီဟာကိုတော့ဟန်တားနိုင်လိမ့်မယ်လို့ကျွန်တော်တော့မထင်ဘူးအဲ့လိုပဲအရင်ဆုံးပြောချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဟာပေါ့ဆရာတိုင်းညွန့်လင်ကိုကျွန်တော်မေးချင်တာကတော့ပြီးခဲ့တဲ့ကျွန်တော်တို့ဒီကြောင်ဝဲမာဒီဖြစ်သွားတဲ့ဖြစ်ပျက်မျိုးပေါ့ဆိုတော့ဒါဒီပုံမှန်လဲဒီပြောဆိုကြတာကနိုင်ငံရေးရတာဟိုနောက်ပြန်နေလှုပ်ဆောင်နေဒီရွေးချက်ရှိလှုပ်ဆောင်ပြက်တွေလည်းပါတယ်နောက်တစ်ခါဒီချင်းချောက်မှုတွေပါနိုင်တယ်ပေါ့နောက်တစ်ဖက်မှာလည်းဒီပြောတဲ့တစ်ဖက်မှာလည်းပြန်လေးပြောတာကဒီတိုင်းရင်းသားတွေနဲ့ဒီနိုင်ရပါတီဂျာရက်ကနိုင်ငံရေးဒီဆက်ဆံမှုပေါ်မှာတစ်ခုခုပုံတရားရွေးချက်ရှိနိုင်လားဆိုတော့ဒီပြည်ပံမှုတွေလည်းရှိတယ်ပေါ့ဆိုတော့သုံးသပ်မှုတွေလည်းရှိတော့ဆရာအနေနဲ့ဒီဖြစ်ပျက်ပေါ်မှာရောဆရာတို့အနေနဲ့ဘယ်လိုမျိုးရှုမြင်တာမျိုးရှိလဲလက်ရှိဒီဖြစ်ပျက်သွားတဲ့ကိစ္စပေါ်မှာလေ
အစမဆရာကြောက်မဲ့ကိစ္စပဲပြီးတော့ကြောက်မဲ့ကတော့သူကဟိုပေါ့ချင်းချောက်မှုတဲ့တော့ဆိုင်တာပေါ့နော်အခုကောင်းစဉ်တည်းမှာတကယ်ကောင်းစဉ်ဖြစ်တဲ့ချင်းချောက်မှုနဲ့ဆိုင်တာဆိုအငင်းပေါ်မှုကတော့ဒါထုံးစံပါပဲနော်ဖြစ်နေပါပဲလေအဲချင်းချောက်မှုနဲ့ပတ်သက်ရင်တော့ဒီတစ်ချိန်ကတော့နည်းနည်းထူးခြားမှုရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကျွန်တော်တို့အနေနဲ့အခုဒီလိုဖြစ်သွားတဲ့အခါမှာပြိုင်ဘက်ဖြစ်တဲ့ကျွန်တော်တို့ပါတီကနေပြီးတော့ဒါကိုကျွန်တော်ပြောခဲ့လို့မျက်စောင်းထိုးခံရအောင်ပါနော် နည်းလေးတော့နဲ့ဆောင်ဆိုးတာဒါပေမဲ့အာကတော့တိတ်လူအပဲဒါထုံးကြတာဂျာကနေဝင်ပြီးလှုပ်ကြတာလေနော်ဆိုအခုကဒီ online ဖြစ်ပေါ်ဆရာလေ online ဖြစ်မှာကပိုင်းခြားကြည့်မယ်ဆိုရင်ဒီတည်င်းအမှန်ကသုံးပုံတစ်ပုံဆိုရင်တည်င်းမားကသုံးပုံတစ်ပုံရှိတယ်နော်သုံးပုံပြန်တဲ့သုံးပုံတစ်ပုံကဒီခုနလိုထင်အောင်ထင်မားတယ်ကိုချိချောက်လာတယ်အဲ့ရှိရပါတော့အခုကဟိုရီကောက်ခံတဲ့ကိုယ်စလေလောက်ကိုယ်စလေတက်ရောက်ပေါ့နော်ဟိုဟိုတမတ်တက်ခါရတယ်နော်ဆိုကြမ်းကြိမ်တဲ့အဆင့်ကိုမရောက်ခင်ပါတော့ဒါလုတ်လိုက်တယ်ဆိုတော့ဟိုတော်တော်လေးတော့ဆိုးသွားတယ်ခုနကကျွန်တော်ဒီဆွေးနွေးပွဲတူရကောင်းတယ်တဲ့ချင်းချောက်မှုကတော်တော်လေးများတယ်အဲ့မတိုင်မီမှာတရက်မှာကျွန်တော်တို့ကိုယ်စလေတက်ရောက်ပေါ့နော်ရီကောက်ပွဲဝင်ခဲ့တဲ့တယောက်ကပြန်လာတဲ့ကနံပါတ်ကမှာကားနဲ့အတလို့တိုက်ခါရတယ်အဲ့ညမှာပဲလာရှုမှာလူ6ယောက်ကနေဝိုင်းပြီးကားပေါ်ဆွဲချပြီးရိုက်တိုင်းတော့ချစ်ခဲ့တယ်ဒါ SNL ကိုရိုက်တာပေါ့နော်နောက်တနေ့ကျတော့ NL ကကိုယ်စလဲကိုကြောက်မဲမှာဟိုပြတ်တက်ခါတယ်ဆိုဒါရီကဆင်ကွက်တွေကိုဖြစ်နိုင်တယ်ဆရာတကယ်တကယ်ကျွန်တော်တော်တော်ကဆိုရင်းရဲကဒီဥထိုက်စော်နဲ့ပတ်သက်လို့ကျွန်တော်တို့ကကန့်ကွက်ဖို့မရှိတော့ဘူးဆိုပြီးအရှုံးကိုလက်ခံဖို့ဆိုဆုံးဖြတ်ပြီးသားပါဆိုတကူရဲကဆုံးဆက်ပြီးသားဒီဟာရီကဟိုသူဥထိုက်စော်ကွယ်လွန်သွားလဲကျွန်တော်တို့ရဖို့မရှိဘူးဆိုတော့ကျွန်တော်ပြပြီးသားပါအဲ့တော့ရှင်းပါလေဆရာ။အဲ့တော့တောအုပ်ကြီးတစ်ခုလုံးကိုမြင်ဖို့လိုတယ်။တစ်ပင်တစ်ပင်လည်းကိုမြင်ဖို့မလိုတော့ဘူးလေ။နောက်ခုမှတကုံစိတ်ကားမှဖြစ်နေတဲ့ကိစ္စတွေနော်။ဟိုတနေ့ကဆိုရင်မန်ဝင်းကြီးနောက်ခါမှဘုံပေါက်ပါတယ်။မင်းညဆိုမူစင်မှာပေါက်တယ်။ဟိုမင်းညလည်းအဲ့ဟိုလောက်ကင်မှာတိုက်ပွဲလေးဖြစ်တာရှိတယ်။မိုးကုတ်မှာလည်းတိုက်ပွဲလေးဖြစ်တယ်။ဆိုကျွန်တော်ထင်တယ်မြန်မာပြည်အနောက်ချမ်းမှာတိုက်ပွဲတွေငြိမ်းသွားတဲ့အချိန်မှာရှေ့ချမ်းလို့ကူးလာသလားလို့ဒါကတော့ရေကောက်ပွဲအလုံးချင်းချောက်မှုလို့ကျွန်တော်မြင်ပါတယ်လို့အဲ့ဒါကတော့ဟိုတော့အုပ်ကြီးတစ်ခုလုံးမြင်ဖို့လိုရလေဟိုဘင်းဘင်းချာပါတော့အဲ့လိုပြောကျွန်တော်ထင်ဆွေးနွေးချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာဥက္ကောမျိုးမျိုးတော့ဒီနေရာမှာဖြစ်မိတင်တာကတော့ဒီလိုချင်းချောက်မှုတွေရှိတယ်နောက်တစ်ခါဒီရွေးချယ်ခံရတဲ့တော်ကိုယ်တော်ဟိုတော့လုံးကြံမှုတွေအခြေအနေမျိုးဖြစ်တဲ့ခါကျတော့ဒီလိုအခြေအနေမျိုးမှာဒီမဲပေးတဲ့ပြည်သူတွေရဲ့ဒီခွင့်ရေးပေါ်ပါမှာနှိုင်းရှင်ပြီးတော့ဒီလိုနိုင်ငံဒီလိုချင်းနိုင်ငံကြီးကချင်းချောက်မှုတွေကဘယ်လိုဥပဒေစေနိုင်လဲဘယ်လိုခွင့်ရေးဆုံးရှုံးမှုတွေရှိလာနိုင်လဲဆိုတာကိုဆရာထည့်ပြီးဆွေးနွေးပေးပါခင်ဗျ။အ
ဲကျွန်တော်တို့ကဒီကာလအတွင်းမှာဒီလွတ်တော်ကိုယ်စားလှယ်လောင်းမဲ့ဖြစ်ဖြစ်ပြည်သူတည့်ရပဲဖြစ်ဖြစ်ဒါကကျွန်တော်တို့ကျွလွန်တာရာဇဝတ်မှုဖြစ်တယ်လို့လူခွေချိုးဖောက်မှုပဲကျွန်တော်တို့ဖြစ်ပါတယ်။ဒါပေမဲ့ဒီကာလလေးတစ်ခုပါဘောနော်ခုနရွေးကောက်ပွဲကိုယ်စားလှယ်လောင်းဖြစ်တယ်နောက်တစ်ခါပြီးလို့ရှိရင်ရွေးကောက်ပွဲပြီးကန်ဒီမှာလက်လက်ဆက်ဆက်ကြီးကိုကျွန်တော်ဖြစ်သွားတယ်ဆိုတော့ပို့ပြီးတော့စိတ်ဝင်စားမှုပုံများတာပေါ့နောက်တစ်ခါခုနပြောသလိုကျွန်တော်တို့ဟိုတူလောတူလောဆိုတော့ပြောခံထိကြတယ်ဒါကတော့ကျွန်တော်ထုံးစံအတိုင်းပဲအမှုတစ်ခုဖြစ်လာလို့ရှိရင်အမြဲတမ်းဖြစ်တော့အဲ့တော့ကျွန်တော်ပြောမယ်ဆိုရှင်တော့ပါတီတွေကြားထဲမှာဒါကမဖြစ်တင်တော့အရာပေါ့နော်တန်တရားရှိတာတို့ဒါနဲ့ပတ်သက်ပြီးတော့စင်ကွက်တွေလုတ်ကွက်ပုံစံမျိုးနဲ့ဖြစ်တော့အဲ့ဒီဟာတစ်ခုကပထမဆုံးလက်ငင်းထိကြတာဖြစ်ပါတယ်နောက်ထပ်တစ်ခုကတော့ကျွန်တော်တို့အခုဟာဒီကျွန်တော်တိုင်းပြည်မှာဘာဖြစ်လာလဲဆိုတော့ခုနအကြမ်းဖက်မှုကလေတော်တော်ကြီးမားလာတယ်ဒီရွေးကောက်ပွဲကာလမှာကိုယ်စလဲလောင်းဖြစ်တာတွေမကဘူးမကြမီကဒီမြန်မာနောင်ကကိုဆွေဝင်းလဲဒီခိုင်တော်တော်ကဒီတနက်နဲ့ပြန်ပြီးအသေးလောက်ကြံတဲ့အထိဖြစ်လာတယ်အဲ့တော့ကျွန်တော်စိုးရိမ်တာပထမတစ်ချက်ကကိုမကြိုက်လို့ရှိရင်ဟိုမတူညီ क्वे ပြခြင်းကိုလက်ခံပြီးတော့ right to be different လို့ခေါ်တဲ့အကိစ္စကိုလက်မခံမနဲ့မတူရင်ငါတို့အကြမ်းဖက်လို့ရတယ်ဆိုရယ်စိတ်တက်ကြီးဒါကြီးကိုကျွန်တော်ဒီအစင်လာဆွဲတော့မှကျွန်တော်အကြောက်ဆုံးပဲဒါကဘာကြောင့်လဲဆိုတော့ကျွန်တော်တို့စီမှာကငကူကမှတရားဥပဒေစိုးမှုကအားနေတယ်လေဆရာဆိုင်ကြီးလည်းတို့ဒေတာမျိုးဆိုပို့ပြီးတော့စိုးမှုများတာပေါ့အဖွဲ့တွေလည်းများတယ်လက်နက်တွေလည်းများတယ်အဲ့ဒီကိစ္စမျိုးမှာမကြိုက်လို့ရှိရင်ငါမကြိုက်ရင်တက်လို့ရတယ်ငါတရားဥပဒေလည်းကြောက်စရာမလိုဆိုရဲအစိုးရတိုင်းပြည်အတွက်လုံးဝမကောင်းတဲ့အစင်လာဖြစ်သွားနိုင်တယ်နောက်တစ်ခုကဒီမှာတေသွားတဲ့ကျွန်တော်တို့ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းကပြည်သူတွေရဲ့မဲနဲ့တက်လာတာဗျအမှန်ဆိုလို့ရှိရင်ပြည်သူရွေးကောက်ပွဲဆိုတာကပြည်သူတွေအနိုင်ရှုံးရှိကြတာပဲဒီသူထောက်ခံတာများရင်နိုင်သွားတာဒါသဘာဝပဲဒါရွေးကောက်ပွဲရဲ့မူဝါဒအတိုင်းပဲအဲ့တော့ဒီလိုမျိုးလူတယောက်ကိုအကြမ်းဖက်ပြီးတက်ဖြတ်ခြင်းကမဲပေးတဲ့လူကမင်းတို့ငါ view မဆိုင်ဘူးကွာမင်းတို့ဘယ်လောက်ထောက်ခံငါတို့ဒီလိုမျိုးလုံးလို့ရတယ်ဆိုတော့မဲပေးသူတွေရဲ့ဒီမိုကရေစီကျင့်စဉ်နဲ့ဒီမိုကရေစီရွေးချယ်မှုစိန်ခေါ်လိုက်တာလည်းဖြစ်သွားနိုင်တယ်ဒါရွေးကောက်ပွဲကာလနဲ့ပတ်သက်ပြီးပြောတာပေါ့နော်အဲ့တော့ကျွန်တော်ပြောချင်တာကတဦးချင်းကိုထိခိုက်တာလည်းလူခွင့်ချူပေါင်းမှုရွေးကောက်ပွဲကိုယ်စားလှယ်ဒီလိုချိန်မှာတက်ဖြတ်မှုကလည်းရွေးကောက်ပွဲရလတ်ကိုမစော်စော်ကားတာမဲပေးတဲ့သူစော်ကားတာဖြစ်တယ်။ရည်ရှည်ကြည့်မယ်ဆိုလို့ရှိရင်လည်းအကြမ်းဖက်ရင်ကျေးမှုအစင်လာဖြစ်အောင်ထပ်ပြီးလှုပ်ဆောင်သွားတဲ့အချက်၃ချက်ကျွန်တော်သုံးသပ်ချင်ပါတယ်ခင်ဗျ။
Okay, saya mau yang heo di cipta apa? Nenek ni bawa mian teh, seni biji nasi ni saya.
Esok ni biji nak, biji nak aro mian le.
Okay.
Jono, aku saya jono biji le ceboli. Jono dapat dua le. Tapi rulle solo dia aga, aku pesi ni tak kulong bol. Jono pesi ni tak kulong uji aro ya. Di pesi di jadu lopi ni le, kisah ni tak kulian le. Jono tung di waboli. Sopian lu lor meyau. Pisa ni teku lo nga, memanai ngama, di lo jampet de, wari boli, beripai kari ya, si ni tau. Si ni kajar lo, aku lo yukau buwe kala ne, taisai bido pida miu aro, dia ga, nata lo pila na boli, dia lo megong bo. Di lo pila de kajar lo, yang be, badi be, lo de la, payoga be, si de la, lomo aninam tewai ga, อะไรนั่นก็ยังอยู่ดีเว้ยอะไรนอกเว้ยนี่พี่เราป้านี่จะลาบอยู่มีอยู่บ่อยยังรู้ดีตั้งใจดีเช็คเลยพี่อาวัวได้ดอกมะกรูดเนี่ยโอ้เสียงลาบเนี่ยน่ารู้เลยเออเช็คบ่อยนอกเช็คก็รอช่วงนั้นก็ยอดรู้เว้ยลูดีเอาดมอ่ะรีอายุสั้นบ่อยเนาะแต่ยังยี่อายุสั้นกูรอลูดีเอากูตั้งหลายลูกอ่ะรอดีอายุสั้นเลยมุกยาวกว่ามาเลยมะฮู้ยาวกว่ามาโม เดี๋ยวจะไปดาวจะไปเนี่ยต้องพิจารณาเลยดาวเลี้ยงเขาเนี่ยลูกดอกมะฮู้ดอกดีดีก็จะเอาหรอดีอาลูกว่าหัวหัวบ่ยังไงพิจารณาจะคุ้มหูกายบิดอพยมาแต่ก็ยากไม่รู้จะรอดยังไงเลยเออเช็คบอกเลยนอกจากนั้นโอ้ส่วนตัวก็ยอดรู้ไหมที่กู้สเลียที่กู้สเลียที่ก็ไม่ใช่มาต้องมาดีดัชเซียมา จะเห็นยังไงล่ะไม่รู้ว่าที่ละกันด้วยเหรอไอ้ลูกว่าพี่ดูดูว่าโอ้แต่ท้าวกันไม่เป็นไปหรอกวิจัยได้กูจะจบพี่กู้สเลยกูที่รู้ลูกจะไล่ด่าไม่สนใจพี่ดูดูกูโอ้ไม่ที่ไม่เป็นลูกด่าลูกจะนอนรออะไรลูกไม่เป็นมาเลยยากอะไรอันนี้ตอนนี้กูว่าเลยโอ้ดิโมกราซีเจนเซนดิโมกราซีเจนมูกูเลยเดียกาโอ้ยุคยศีลาบดีเอ็มเอชูยุคยศีลาบดีเราเริ่มยังไงเลย ในไงบารีในไงบารีกูบูชาจินาทั้งหมดในไงพิจารณากูช่วยเอาลูกเดชสุรากาที่กันนั้นก็รอกูเข้าเนี่ยอยู่ซาโรมาอูนอกจากจะโน้ตบิดอสินซามีเลยลูกพิเศษนี่พิจารณาโอ้ยังไงมาโรสุยุสกาจีนะบ่เนาะไม่พิจารณาสุราหาเจ้าลูกไม่อยากรู้เลยลูกตุพิจารณาพิจารณาพิจารณาพิจารณาบ่ดีจะบอกว่าสั่งนะ เราหาเจอแล้วมาพิจารณาไม่ได้แต่พี่แม่ในไงยี่มาเราได้ใส่นาสลามิชิบูเลยในไงยี่มาเรามาโดนทศพิจารณาไม่ได้พิจารณาไม่ได้ในไงยี่มาเราดาวยี่เอเจสิจีเนี่ยลุไล่ดามิวยี่เอเจสิจีเนี่ยพิจารณาสลามิวเวลูดิลูบิโอเรอบิโอสุชีเนี่ยกูพิจารณาดิลูว่าเวดาวได้ใส่นาเรามาหูดาวเรามาโดนทศพิจารณาเราไม่ได้ยาด
แต่เมื่อพิเศษดูเรื่องสันดานเรื่องเดิมดูย้อนเจมาเลยเออดีอาร์ดีอาร์ตัวเจ้าเลยเอ็งน่าพิจารณาจีโน่ในไงยี่อาร์โอ้เป็นลูกมาเดียวตั้งไหนมาโมบุลูเบจีโน่พิจารณาเลยโอเคโอเคสุดท้ายจีโน่ดีดูดีอาร์มันมีคนเดียวเจมาดูดีอาร์มันมาเลยทราบอยู่จีโน่เสียใจอยู่เลยมีเจน่าก็รอจีโน่เสียรู้ดีเบเสียรู้ชิมาดีมีก็เป็นเนี่ยเป็นแต่เสียรู้เนี่ยยี่ว่ามือดีก็บลูชินิมิวต์ตรงดีอาร์มุชีเด้อ
สโลเชียลนี่เนี่ยยิ่งว่าเราได้ยุคเก่าเว้ยเนี่ยเป็นแต่ยิ่งว่าเราได้ชินิมิวก็ชินแล้วเสียวดียุคเก่าผมมาบลูมิวผู้ชื่อมีแก่ดามีชีวิตอะไรเรื่องส่วนนี้เป็นยังไงเออทุกที่เช่นเดียดีเจมาเนาะดีเจมาเราอันนี้พอมุตรอนเนี่ยเรื่องเดียวเองแต่กูดีเจตนาเชื่อว่าเลยเจ้าเมียมากกว่าเมื่อสุดกาลาสามีดีเราสู้เฉยที่บ่เนาะเมื่อเย่เมื่อเย่ตัวพี่เรื่องเดียวตามมาเล่ากันเลยอันนี้พอมีอ่ะ เจ้ามันเราไต่ตาไข่ตาอย่าพิจารณาไม่ใช่หรือเปล่าฉันจะไปคุยลงมาเลยไม่ใช่แค่หัวคุณอะไรมีมูเซ่เป็นมารอมูเซ่กู้ไข่เป็นมารอที่ไม่กี่ชาติปัตตานีหรือเปล่าอุโมงค์ยังไม่ยุ่งเดียวมาไม่เป็นคนชี้ได้หรือว่าแต่ช่างเสียแต่ชี้สารเลวเสียแต่ไม่ไม่พิจารณาช่างยาเราชี้เลยสุดอะไรยาเราพิจารณาเสียเสียเลยตุยอะไรไม่ใช่ปะแต่ยาเราคุณมีเนี่ยพิจารณาว่า โอ้เชื่อเรื่องไม่เคยทราบเนาะแต่เมื่อคุณรู้ปุ๊บคุณจะเตรียมนี่นะคุณยิ่งพอละไม่ใช่หรือเปล่า ตลอดเลยเจ้าแม่ก็รอดีรูปเพชรนี่พิจารณาสิรอตลอดญาณนี่ป่ะตนรู้ปฏิวินตรงอย่างสวยมิวมิวเตอร์ใส่มาถ่ายนี่รู้ว่าตนรู้ลับจิตตะขาตรงอย่างสมุติได้ล่ะสิเกว่าสุคุณน่ะรู้จรติญญาหลัวเนาะดีอลิทะก็ไม่กล้าอย่างนั้นไงโอ้ปกปู่จิไม่จีนั่นรู้จิตตะตะไปบ่รู้นักงานยีเนี่ยใส่จิตตะเอกสารเนี่ยเนาะลุจันนาฤาเนี่ย ဟုတ်ဘူးကြောင့်ဆန်းလို့လက်ထက်ဥတင်ထွတ်ထွားစပြောနော်ဒီပဲဥက္ကုဏီအဆုံးပေါ့နော်နောက်ဆုံးတော့ဥထိုက်စောပေါ့နော်အဲ့လိုမျိုးဖြစ်ဒုမန်းရှာတို့ဘာလို့အများကြီးပဲဆိုဒီအလေးထားကကျွန်တော်တို့ပြင်မှဖြစ်မယ်ဗျမပြင်ရင်တော့ကျွန်တော်တို့နိုင်ငံရဲ့အမျိုးသားပြည်နယ်တင်ပြရေးနော်တရားနဲ့တရားယူကြည်နဲ့လက်တွဲပြီးတော့နိုင်ငံတည်ဆောက်ရေးတမှာနောက်ဆက်အများကြီးဖြစ်နေတယ်ကျွန်တော်မေးကိစ္ ှိတဲ့ဖွဲ့စည်းတွေကတော့ဒီမှာတော့ဒါကိုသူတို့လည်းအထင်မြင်ခံမှာမဟုတ်ကြဘူး။အဲသူတို့ကလိလာနေကြပါလေ။ကျွန်တော်တည်တလို့တော့လေ။ဒီခုနကဒီအလေးထားကြီးကိုပျောက်သွားအောင်လို့နော်။အထူးဖြင့်နိုင်ငံရေးလှုပ်ရှားမှုတွေကမြန်မာပြည်မှာမရှိသင့်တော့ဘူးပြ။သူကဒီလိုစက်နဲ့အတူတူပေါက်ပွားသလိုပဲလွတ်လိုက်မရခင်ကလေးကဘူရောဆန်းတို့လှုပ်ရှားခံခဲ့ရခင်ကလေး။ဒီဘက်ခေတ်မှာဒီကိုအောက်ရှောက်တစ်ခုပြီးတစ်ယောက်ပြီးတစ်ယောက်ပါနော်။အဲလိုမျိုးတွေဖြစ်လာတယ်ဆိုတော့တမန်ကိုပြန်ကြည့်ရင်တော်တော်လေးသိတာလေ။ဒါကတော်တော်လေးကျွန်တော်ပြင်ဆင်ရမယ်ပြန်ပြုတ်ပြင်ရမယ်ကိစ္စလို့ကျွန်တော်မြင်ပါတယ်နောက်တစ်ချက်ကျွန်တော်လည်းအချိန်ရကျွန်တော်ပြောချင်
ဟုတ်ကဲ့
ဒီအချိန်မှာဒီက bargaining period ဖြစ်ပါတယ်ဘယ်နိုင်ငံမှာပဲဖြစ်ရွေးကောက်ပွဲပြီးပြီဆိုရွေးကောက်ပွဲပြီးတဲ့ကာလနဲ့အစိုးရဖွဲ့တဲ့ကာလနဲ့ကြားမှာနိုင်ငံရေးပါတီတွေမဟာမိတ်တွေပြိုင်ပွဲတွေအားလုံးက bargaining လုပ်တဲ့အချိန်ဖြစ်ပါတယ်ဒီ bargaining လုပ်တဲ့အချိန်ကအရန်တိမ်ဝင်ပြီးတော့ရန်ဟိုတတိထားတဲ့ sensitive ဖြစ်တယ်ပေါ့နော်ရန်တတိထားတဲ့ကာလပါဆိုဒီကာလနေမှာပြောတာဆိုတာအစနော်ဟိုတွေးတာဆိုတာတွေကအဆုံးပေါ့နော်ကျွန်တော်တို့တတိထားတဲ့အချိန်အဲ့လိုကာလအစလေးပါပဲနိုင်ငံရေးသမားတယောက်ပေါ့နော်ရွေးချယ်ခပြီးသူကရွေးတဲ့ပုဂ္ဂိုလ်တယောက်ပေါ့ဒီလိုလှုပ်ချန်ခါရဲဆိုတာကျွန်တော်တို့အတွက်တော်တော်လေးအင်ဂျီအတွက်တော်တော်လေးမကောင်းဘူးဘာကြောင့်လဲဆိုတော့ bargaining ကောင်းလीကျွန်တော်တို့အနာဂတ်ပြည်တော်စုအတွက်ကိုနော်ဟုတ်ဖွဲ့တဲ့အစိုးရကပုံပြီးကြိလက်ခိုင်ပါလေပုံပြီးစီယုံညူကိုကောင်းလေပုံပြီးသွားလို့ရအောင်နော်ဆိုအဲ့ဒီကာလမှာဒီလိုအဖြစ်ပြက်ကြားချက်ပြောအနောက်ရှက်ဖြစ်ဟာကျွန်တော်တိုင်းပြည်အတွက်အများကြီးထိခိုက်ပါတယ်ဟိုလာမဲ့အစိုးရအတွက်ပါဟိုထိခိုက်ပါတယ
်ဟုတ်ကဲ့ဆရာကျွန်တော်ဆရာဦးအောင်မျိုးမင်းကိုတော့ကျွန်တော်မေးခွန်းလေးရနှစ်ချက်ကျွန်တော်မေးချင်ပါတယ်ပထမတစ်ချက်ကတော့ကျွန်တော်ဒီ UK ဝဲနဲ့ပတ်သက်ကျွန်တော်လက်ရှိချိန်မှာကျွန်တော်ဒီရှုံးနေသွားတဲ့ပါတီတွေကဒီမင်းကြီးနဲ့ပြီးအငြင်းပွားမှုတွေရှိတယ်ပေါ့ဆိုတော့ UK ဝဲကော်မရှင်ကိုလည်းဒါတချို့တွေပြည်တင်ဝေဖန်နေကြတာရှိတယ်ပေါ့အဲဒီလိုအခြေအနေမျိုးမှာဒီလိုရွေးကောက်ပွဲကိုဒီလိုအငြင်းပွားမှုတွေအခြေအနေမျိုးမှာဒီမဲပေးခဲ့တဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အခွင့်အရေးပေါ့ဒီရွေးကောက်ပွဲအငြင်းပွားမှုတွေကိုဆုံးဖြတ်တာခြံထွေတာနဲ့ပတ်သက်ပြီးတော့လောက်ဆောင်ချက်တွေကဒီရွေးကောက်ပွဲမှာမဲပေးခဲ့တဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အခွင့်အရေးကိုအဆုံးတရာထိခိုက်တာမျိုးအခွင့်အရေးကိုချိုးဖောက်မိတာမျိုးပေါ့ဖြစ်လာနိုင်ပြီရှိလားပေါ့ဒါတစ်ချက်ပေါ့နော်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့ဒီလိုဒီနိုင်ငံရေးအပြည့်အနာတွေကိုလက်လက်နဲ့ဖြေရှင်းလာတာလေဒီဆိုတော့ဒီနိုင်ငံဒီနိုင်ငံရေးကိုသွားတဲ့အခါမှာနိုင်ငံရေးကျင်းမှုအခုကဒီလက်နက်မဲ့ပါတီနိုင်ငံရေးဒီရွေးကောက်ပွဲလိုအခြေအနေတွေကိုလက်နက်နဲ့ဖြေရှင်းနေတာတွေဘလို့ကြော်သွားသွားတဲ့နယ်လို့ထင်တယ်ပေါ့ဒီလက်ဆန္ဒရှင်တွေသူ့ပြည်ကိုချိုးဖောက်မှုတွေကိုဖြစ်ပေါ်အောင်ပေါ့ဆိုတော့ဒါလေးကိုပါဆရာထည့်ပြီးဆွေးနွေးပေးပြီ
ဟုတ်ကဲ့ရွေးကောက်ပွဲမှာကျွန်တော်တို့ကအမြင်နဲ့ဗာနဲ့ချိပါလဲဆိုတော့ကော်မရှင်ကချိပါတယ်ဒါပေမဲ့ကော်မရှင်ကကြည့်ဖို့အတွက်ကရွေးကောက်ပွဲစီကံရွေးကောက်ပွဲဥပဒေတွေဒါတွေချမှတ်ထားပါတယ်အဲ့တော့လုံထုံလုံနေရပါရွေးကောက်ပွဲဆိုတာဒီမိုကရေစီလမ်းကြောင်းဖြစ်တယ်လို့တကယ်လို့များရွေးကောက်ပွဲမှာမတမာမှုဖြစ်လာလို့ရှိရင်တိုင်ကြားနိုင်ပွဲမှာလဲမဲဆန္ဒရှင်လမ်းရဲ့တာဝန်ဖြစ်တယ်နိုင်ငံရေးပါတီလဲဒါကိုတိုင်ကြားလို့ရပါတယ်ဒါကအခွင့်အရေးတရပါဒါပေမဲ့တိုင်ကြားတဲ့နေရာမှာတော့တတိရှိဖို့လိုအပ်တာပေါ့နော်ဟိုတကယ်ကိုခိုင်ခိုင်မာမာနဲ့အချက်လက်ပြပြဝါနဲ့တိုင်ကြားရင်ဒါကိုကင်တွယ်ဖြေရှင်းပြီးတော့စုံစမ်းစစ်ဆေးရမှာတော့ရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ပေါ့အခုလဲတိုင်နေကြတာပဲအခုလဲပြောနေကြတာဒါပေမဲ့ကျွန်တော်တို့ဆိုလိုတဲ့ချက်ကရွေးကောက်ပွဲရလက်ကိုပြတ်ပါစေဆိုရွေးချက်မဟုတ်ဘဲနဲ့တကယ်မတမာမှုတွေဖြစ်ပါတယ်ဆိုရဲတိုင်ကြားချက်မျိုးအဲ့ဒါမျိုးဆိုကျွန်တော်လက်ခံတယ်ဒါကလဲရွေးကောက်ခံရတဲ့သူတွေရောနိုင်ငံရေးပါတီတွေရောသူတို့ရဲ့ရပိုင်ခွင့်တစ်ခုဖြစ်ပါတယ်ဒါကတော့ဒီအခုလက်ရှိမှာကျွန်တော်အဲ့လိုမျိုးလုပ်ဖို့လဲလုပ်တယ်ဒါပေမဲ့ရွေးကောက်ပွဲမှာကိုမကြိုက်တဲ့လူပါလာလို့ခုနလိုမျိုးအကြမ်းဖက်မယ်တိုက်ခိုက်မယ်ဆိုတာကတော့ကျွန်တော်တို့ပြောမယ်ဆိုရင်ဒါဒီမိုကရေစီကခွင့်ပြုထားသောလုံထုံးလုံနည်းနဲ့လောက်ပိုင်ခွင့်ကိုစော်ကားတာတော့ဖြစ်ပါတယ်အဲ့တော့ဒါမျိုးကတော့ကျွန်တော်လက်မခံနိုင်ဘူး။ဘာကြောင့်လက်မခံနိုင်လဲဆိုခုနပြောသလိုပဲဟ ဟိုမေးရွေးကောက်ပွဲမှာပေးထားတဲ့သူတွေရဲ့စန္ဒာကိုစော့ကားတယ်။တစ်ချိန်တည်းမှာလည်းကျွန်တော်တို့အရင်တော့ဖြစ်ခဲ့ကြတဲ့နိုင်ငံတော်လှုပ်ကြံမှုပေါ့နော်။နိုင်ငံရေးကလှုပ်ကြံမှုတွေတိုင်းရင်းသားမှာလည်းဖရူမန်ရှာတို့ကျွန်တော်တို့ရှေ့မှာပဲဟိုဒါပြစ်ခတ်ထိတယ်။နောက်တစ်ခါတခြားသောသူတွေလည်းဖြစ်တယ်။ဖြစ်လိုက်တိုင်းဖြစ်လိုက်တိုင်းနှစ်ဖက်ဆုံးရှုံးတာပါ။ဘယ်သူပဲဖြစ်ဖြစ်ဟိုဘက်လည်းဆုံးရှုံးတယ်ဒီဘက်လည်းဆုံးရှုံးတယ်။နောက်တစ်ခါပါလဲဆိုတော့နောက်ထပ်ပြိပခါကြီးထပ်ကြီးမအောင်ပို့ပြီးတော့အထင်မြင်လွဲမှားမှုတွေလက်မခံမှုတွေမဟုတ်တိမှု나ကြီးမှုတွေဖြစ်တဲ့အတွက်ကျွန်တော်တို့ကဒီတပ်ဖြတ်မှုတစ်ခုကနေဘာဖြစ်သွားလဲဆိုတော့နိုင်ငံရေးပါတီချင်းကြားထဲမှာမုန်တိမှုတန်တရားရှိမှုဖြစ်သွားနိုင်တယ်။နောက်တစ်ခါလူမျိုးရေးတွေပါလာနိုင်တယ်။အရင်တော့ဖြစ်ခဲ့သလိုဘာသာရေးမှိုင်းတွေဘာတွေကဝင်လာပြီးတော့ပို့ပြပြိပခါပို့ကြီးသွားနိုင်တယ်။ငကူအားမှကျွန်တော်တို့ယင်ထဲမှာရှိပြီးသားတူဟုတ်တူတန်တရားရှိနေတဲ့အရာတွေကခုနလိုအပွက်တွေကြောင့်ပို့ပြီးတော့ကြီးသွားနေချင်းပြိပခါတားရရမ်းခက်သွားပါပြီ။ကျွန်တော်တို့သွားချင်နေတဲ့ငိမ့်ညမ်းသွားကျေရှင်းမဲ့မြို့သားရင်သားစီလည်းပြောလို့ရမှာမဟုတ်ဘာကြောင့်လဲပြိပခပို့ပြီးတော့ကြီးလာတယ်နားမလည်မှုပုံများသွားတယ်လမ်းကြောင်းပို့ပြီးတော့ဝေးသွားပါလိမ့်မယ်အဲ့တော့ဒီအရာတစ်ခုကိုကျွန်တော်ပြောစေချင်တယ်နောက်တစ်ခုကတော့ကျွန်တော်ဒီအနာဂတ်ဟိုခုနကတော့ဆရာဆိုင်ညွန့်လေးပြောတာတော့တရားဥပဒေကတော့ဘယ်လိုရှိမလဲဆိုတာတော့မသိဘူးဆိုတဲ့အမျိုးပေါ့အမှန်တော့ကျွန်တော်တရားဥပဒေစိုးမှုကလည်းအရန်ရေးကြည့်တယ်ဗျဘာကြောင့်လဲဆိုတော့ကိုလှုပ်ချင်တိုင်းလှုပ်ပြီးတော့တရားဥပဒေအရင်မယူနိုင်လို့ရှိရင်လုံးမဲ့သူကိုနောက်တစ်ခါထပ်လှုပ်ဖို့အတွက်အားပေးနေသလိုပဲနော်မိတ္တာမျိုးလုပ်လဲရတယ်ငါတို့ဘာမှဘာတို့မှဖိုင်ရမှာမဟုတ်ဘူးကျွန်တော်တို့တရားဥပဒေပေါ်မှာအာကိုမှုရော့သွားတာကြိုင်နေတရားဥပဒေစိုးမှုလည်းဖြစ်သွားနိုင်တယ်တရားဥပဒေစိုးမှုမရှိလို့ရှိရင်နောက်ထပ်ဘယ်အစိုးရပဲတက်တဲ့ဒီကိစ္စအတွက်အမြဲတမ်းပြဿနာတက်နေမှာဖြစ်တယ်တရားဥပဒေစိုးမှုရင်းနဲ့တရားစီရင်မှုဘက်ကမဖြစ်မနေဘူးရရှိအောင်လုပ်ဆောင်မယ်ဒါအုပ်ခိုင်မအောင်လုပ်ဖို့အတွက်နောက်ထပ်အစိုးရရဲ့အဓိကတာဝန်တည်ရမယ်ကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာမောင်ရောင်အောင်ရှင်ကိုကျွန်တော်ဖြည့်ပြီးမေးတင်တာကတော့လက်ရှိကျွန်တော်တို့ခုနဆွေးနွေးသွားတဲ့အထက်မှာတော့ကျွန်တော်ဒီနိုင်ငံရေးပြဿနာတွေကိုလက်နက်နဲ့ဖြေရှင်းနေဆိုတဲ့ကိစ္စမျိုးတွေပါတယ်ပေါ့ဆိုတော့ဒီလက်နက်ကင်နာသူချင်းချင်းကြားတဲ့ကပြဿနာတွေကနေပြီးတော့လက်နက်မကင်တဲ့ပါတီနိုင်ငံရေးလောကဒီလက်နက်မကင်ဝင်တဲ့နိုင်ငံရေးရှောက်နဲ့နိုင်ငံရေးလောကကိုပါဒီလက်နက်နဲ့ဖြေရှင်းနေဆိုတဲ့ထိခိုက်မှုတွေရှိလာတယ်ပေါ့ဆိုတော့ကျွန်တော်တို့ဒီရုပ်ပောက်မတိုင်ခင်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီတရားရုပ်ပါတီအရမျိုးကိုယ်စားလောင်းတွေဒီခံစီခံရတာမျိုးဖြစ်ပျက်တွေရှိတယ်ပေါ့ဆိုတော့ဒီလိုအခြေအနေအခုဆိုလို့ရှိရင်ဒါရုပ်ပောက်ပဲဒီတော့တော့လေဒီလောက်ကျန်တက်ခံရတဲ့ကိစ္စမျိုးတွေပေါ်လာတာပေါ့ဆိုတော့ဒီလိုမျိုးဒီလက်နက်မကင်တဲ့နိုင်ငံရေးဒီခင်းနေပေါ်မှာလက်နက်နဲ့လားထိလက်နက်နဲ့ထိခိုက်မှုတွေဒီလိုကြက်ဖက်မှုတွေရှိလာတာဒီနိုင်ငံနိုင်ငံရေးပေါ်မှာဘယ်လိုထိခိုက်မှုတွေ့ရမှုရှိနိုင်လဲဒါကိုဘယ်လိုကြော်လောက်မှုလို့အဲ့ဆရာဒါလေးချက်ဖြစ်စနေပြီပေါ့
ဟောအဲ့ဒါကတော့ကျွန်တော်တို့တော်တော်များများပေါ့လေအများတန်းလိုလိုပြောနေတဲ့စကားလုံးရှိပါတယ်ကျွန်တော်တို့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ရှင်းဖို့ပေါ့အဲ့ဒါအခြေခံပါပဲအခြေခံပါပဲအော်ဒီသို့တော်လည်းပဲဒီလိုပြောလိုက်တဲ့ဟာကပြောရတာတော့လွယ်တယ်ဗျဒါပေမဲ့နှစ်90လောက်ရှိနေပြီကျွန်တော်တို့မှတရားကအယိုးဆွဲနေပြီအော်ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့ရှင်းပါနိုင်ငံရေးနည်းနဲ့ရှင်းပါဆိုတော့ပေါ့လေနောက်တစ်ခုကပြောကြပါလေဟလာစစ်ဆိုတာနိုင်ငံရေးရဲ့အဆက်ပဲဆိုတော့ဒီလိုနဲ့ပြောတာတွေလည်းကျွန်တော်တို့ကိုကျုံးနေရတာပဲစကလုံးရပေါ့စကလုံးရတော့ဒါမှန်ရပါလေဒါတွေကလက်တွေ့မှာရှင်းနိုင်မှုလက်တွေ့မှာတရားကိုပြင်ရှင်းနိုင်မှုကတော့အရေးကြီးတယ်ပြောရလို့ရှင်တော့ကျွန်တော်လည်းမကြခဏပြောပါတယ်ဟာဟိုဒီအတူတကွပူပေါင်းဆောင်ရွက်မှာလူတကွပူပေါင်းဆောင်ရွက်နိုင်မှာဒီပြဿနာတွေကရှင်းနိုင်အခုကျွန်တော်တို့ကပြီးခဲ့တဲ့12ရက်နေ့ကပေါ့လေ12ရက်နေ့ကမြို့သားညီညွတ်ရေးအစိုးရအကောင့်တွေပေါ်ပြီးတော့အားလုံးအဲဒီဒီမိုကရေစီဖက်ဒရယ်ပြည်တော်စုသွားကြလို့ဆိုပြီးတော့ပိတ်ခေါ်တယ်ပိတ်ခေါ်တာဒါပနာမပဲရှိပါသေးတယ်ပနာမပဲကျွန်တော်စပြီးတော့ဒီဟာပိတ်ခေါ်လိုက်တာပဲဒါရှိလာမဲ့နားနေတာကာလတော့မှကျွန်တော်ဒီလိုနီးနဲ့သွားမှဖြစ်တော့မယ်လူမျိုးစုတွေတိုင်းရင်းသားမျိုးနွယ်စုတွေအားလုံးပူးပေါင်းပြီးတော့ဆောင်ရွက်မှဖြစ်တော့မယ်ဆိုတော့ဟိုမူကိုကျွန်တော်ဟိုဒါချလိုက်တဲ့သဘောပါပဲအထောက်ခံပြီးတော့အကျိုးဆုံးကြတဲ့ဟိုအသေးပွဲတွေရှိတယ်ပါတီတွေရှိတယ်ပေါ့လေတချို့လဲဒါဟိုဟိုတတိနဲ့ကြိုးဆိုရတဲ့အားတွေလဲကျွန်တော်တို့တွေ့ရပါတယ်ဘယ်လိုပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့ဒါကိုဆက်ပြီးတော့ပူပေါင်းဆောင်ရွက်ဖို့ဒါစူးစမ်းကြရမှာပါပဲအပြာလောင်ယုံကြည်မှုမတီဆောက်နိုင်သမျှတော့ဘယ်လိုမှကျွန်တော်တို့လိုချင်တဲ့ဒီငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးကဘယ်လိုမှမဖြစ်နိုင်ဘူးတိုင်းသာဒီစီညီညွတ်ရေးလည်းမဖြစ်နိုင်ဘူးညီညာရေးမဖြစ်နိုင်ဘူးအဲ့တော့အပြန်လာယုံကြည်မှုတည်ဆောက်ဖို့အတွက်ကအဓိကကြားတဲ့အချက်ကပါလဲဆိုတော့အပြန်လာပူပေါင်းဆောင်ရွက်မှုပဲအော်ပြစ်ဆက်ပြီးတော့ဒီလိုအကြမ်းဖက်မှုတွေမဖြစ်အောင်ညီညာရေးရအောင်ကတော့စောစောကပြောလို့ပဲပူပေါင်းဆောင်ရွက်ပြီးတော့လုပ်ကြမှာပဲဒါကျွန်တော်တို့ကြွားခြင်းနဲ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ချိန်နှမင်းလောက်ကျန်တော့ဆရာတိုင်းညွှန်ရမယ်ကျွန်တော်မေးခွန်းလေးနောက်ဆုံးပဲမေးခွန်းလေးမေးတင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဆရာတို့ကဒီတိုင်းသားအင်အားစုတွေထဲမှာဒီလက်နက်ကင်ပြီးတော့မှဒီနိုင်ငံရေးအခွင့်အရေးတောင်းဆိုတိုင်းသားတွေအခွင့်အရေးကိုတောင်းဆိုလာရှိတယ်ဆရာတို့ကြောင့်နိုင်ငံရေးမှာဆရာတိုင်းပါဒီနိုင်ငံရေးအနေနဲ့ဒီလုံဆောင်ပြီးတော့တိ င်သားတွေဒီလိုမျိုးကြုံရတဲ့ပြဿနာတွေဘယ်လိုအခက်အခဲတွေဖြစ်သွားခြင်းလဲဒါတွေကိုဆရာတို့ဘယ်လိုမျိုးဟိုဖြေရှင်းသွားဖို့လိုအပ်တယ်လဲဒါတွေဖြစ်ဒါတွေချုပ်တွေ့နေပြပါအောင်ခင်ဗျာ
ကျွန်တော်တို့ဟိုဆန္ဒနဲ့ဆန့်ကျင်တာပေါ့ဗျာအဲ့တော့ကျွန်တော်တို့ကလက်နက်ကင်ပြီးတော့ဒီလိုဆောင်ရွက်တဲ့ကိစ္စကိုမယုံကြည်လို့နိုင်ငံရေးပါတီဖွဲ့ပြီးတော့နိုင်ငံရေးကိစ္စကိုနိုင်ငံရေးနည်းနဲ့ရှင်းဖို့နော်နိုင်ငံရေးနည်းနဲ့ဆောင်ရွက်ဖို့လုပ်ခဲ့တာပဲလေနော်ဆိုတော့တတ်နိုင်ဆုံးကျွန်တော်တို့ကတော့ဒီတွင်းညညာရေးကိစ္စတွေတော့လက်နက်ကင်ဒေါ်လာရေးအဖွဲ့တွေနဲ့ဟို NCA တို့လိုမျိုးပေါ့နော်ဒီညညာညီလာခံတို့လိုမျိုးစပြီးကျွန်တော်ထက်ထက်ဝင်လုပ်ကြပါပဲနော်အခုဖြစ်သွားတဲ့ဖြစ်ရတော့ပြောညံ့တာတော့ဗျာဒီခုနလိုမျိုး bargain period မှာเนาะ constructive ပေါ့เนาะဒီလိုအကျုပ်တော့တိဆောက်နေတဲ့အချိန်မှာဒါကိုပြက်ပျက်စီးကြောင်းဟိုစနစ်တံပြီးရှို့တာပေါ့ပဲเนาะစနစ်တံပြီးရှို့တာကိုတော့ကျွန်တော်တို့အားလုံးသဘောပေါက်ဖို့လုပ်တယ်ဒါကိုကြိုပြီးတော့လေကျွန်တော်တို့သွားဆက်ရှိတဲ့ခုနလိုမျိုးစီလုံးညီညွတ်တဲ့ကိစ္စတွေเนาะခုနလိုမျိုးကိုဆရာမောင်ကမောင်ရပြောလို့ပဲဟိုဖိတ်ခေါ်တာတွေပါဒီပေါ့เนาะပြည်စုံဆွေးနွေးဖို့လို့ပါလို့เนาะအဲ့လိုမျိုးနိုင်ငံရေးနီးလမ်းကိုပဲကျွန်တော်တို့ဆက်သွားဖို့တော့ကြိုးစားဖို့လိုတယ်လို့တော့ကျွန်တော်အတူဆုံးပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်ဒီစနစ်ပွဲချိန်ကတော့ပြည့်သွားအတွက်ဒီမှာပဲကျွန်မဖြစ်ပါအဲ့တော့ပေါင်းဝဲဆွေးနွေးပေးကြတဲ့ဆရာတော်မျိုးမင်းဆရာမောင်ရောင်အောင်ရှင်ဆရာဆိုင်ညွန့်နေတို့ကိုပြည့်စုံတဲ့ကြောင်ပြောလို့ပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
အခုတော့တည်င်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်အီရန်ဆိုရာရဲ့ဖျက်သိမ်းထားတဲ့စစ်တပ်နျူကလ িয়ার အစီအစဉ်နဲ့ဆက်နွယ်တဲ့သိပ္ပံပညာရှင်အသက်ခံရမှုရဲ့နောက်ွယ်ကစီစဉ်သူတွေကိုပြက်ပြက်သားသားပြစ်ဒဏ်ခတ်ဖို့အီရန်ဘာသာရေးကောင်းဆောင်အယာတိုလာအလီခါမီနီကစနေနေ့မှာပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့တောက်ချာနေ့ကသိပ္ပံပညာရှင်မိုရှန်ဖက်ကရီဇာတဲ့တပ်ဖြတ်ခံရမှုအတွေ့အစ္စရေးကိုအပြစ်ဖို့ထားပါတယ်အီရန်ဆိုရာရဲ့နျူကလ িয়ার အစီအစဉ်ပေါ်တင်မာမှုတွေကြားပြီးခဲ့တဲ့၁၀နှစ်တုန်းကလည်းအီရန်သိပ္ပံပညာရှင်တွေကိုတပ်ဖြတ်တယ်လို့တန်ပြန်ရှိခံထားရတဲ့အစ္စရေးဘက်ကတော့မှတ်ချက်ပေးပြောဆိုမှုမရှိသေးပါဘူးပြီးခဲ့တဲ့တောက်ချာနေ့တိုက်ခိုက်မှုကစစ်တပ်ပုံစံ6မြောက်တိုက်ခိုက်မှုဖြစ်တဲ့အသေးချာအကွက်ချစီစဉ်ထားတဲ့လက္ခဏာတွေတွေ့ရပါတယ်အမေရိကန်စစ်ထဏာချုပ်ပန်တဂွန်ကတော့ USS Nimitz လင်းတင်တင်မော့ကိုအရှိအလဲပိုင်းကိုလွှတ်ထားကြောင်းစနေနေ့အစောပိုင်းမှာပြောပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုသစ်တွေတိုးလာတာကြောင့်သတင်းသုံးပတ်ကြားမလို့အပ်ဖဲအိမ်ပြင်မထွက်ရညွှန်ကြားချက်သစ်ထုတ်ပြန်ထားပြီးတနင်္လာနေ့မှာစတင်သက်ရောက်ပါတယ်။လော့စ်အိန်ဂျလိစ်မှာကိုဗစ် -19 ဖြစ်ပွားမှုကပြန်ညာနေ့စဉ် 4,500 နဲ့9ရက်ဆက်တိုက်ဖြစ်လာရင်တားမြစ်ကန့်သက်ချက်သစ်ထုတ်မယ်လို့အရင်ကတည်းကပြောဆိုထားတာမှာပြီးခဲ့တဲ့တောက်ကြနေ့က9ရက်ဆက်တိုက်ကူးစက်ဖြစ်ပွားမှုနှုန်းကတရက်ကိုပြန့်မြ 4,952 ဦးရှိခဲ့ပါတယ်။အခုညွှန်ကြားချက်တဲ့အရာတိုင်နှင်းမှာနေသူတွေမဟုတ်ရင်အပြင်မှာရောအိမ်မှာပါစုဝေးခွင့်တမ်းမြစ်ထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်အိမ်မှာနေဖို့နဲ့အသွားအလာအပါအဝင်ကန့်သတ်ထားတာတွေကိုအရင်ဒီလကုန်ကနေအခုမှတော့ရှေ့လဒီဇင်ဘာလလယ်အထိရောဂါထိန်းချုပ်ရေးအစိုးရထိပ်ဆုံးကော်မတီကမနေ့ကထုတ်ပြန်လိုက်ပါတယ်။အိမ်မာနေဖို့ကန့်သက်ထားတဲ့အထက်မှာအဓိကအဖြစ်အများဆုံးရန်ကုန်တိုင်းကမြို့နယ်အများစုဖြစ်ပြီးအဓိကအဖြစ်အဖြစ်များခဲ့တဲ့ရခိုင်ပြည်နယ်နဲ့နောက်အဖြစ်များလာနေတဲ့မန္တလေး၊ပဲခူး၊ဧရာဝတီတိုင်းနဲ့မွန်ပြည်နယ်တို့ကမြို့ချို့အပါအဝင်မြို့စုစုပေါင်း84မြို့ပါဝင်ပြီးအလုံးနဲ့ကျန်းမာရေးကလွှဲရင်အပြင်းမထွက်ကြဖို့ညွှန်ကြားထားပါတယ်ရှင်။ VOE ရဲ့တင်းငွေနေမနေ့ခင်သတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကို VOE ရဲ့ website, Facebook တို့မှာလည်းအချိန်မီနားဆင်ဖတ်ရှုနိုင်ကြပါတယ်။သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအလုံးရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.